Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်ရရှင်များရှင် VOA American တန်မြန်မာပိုင်းစီစဉ်ရဲ့2020ပြည်နှစ်ဒီဇင်ဘာလ6ရက်တနင်္ဂနွေနေ့မနက်ခင်းမြန်မာစံတော်ချိန်6နာရီခန့်နေ့9နာရီအစီအစဉ်ကိုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချက်မြေချပါစေရှင်ကျမတင်ကြီးထိုက်ပါအခုအရင်ဆုံးခိတ်တန်းရောက်သတင်းတွေကိုတင်ပြပေးပါမယ်အမေရိကန်ပြည်ထောင်စုဂျော်ဂျီယာပြည်နယ်မှာလာမယ့်ဇန်နဝါရီလတည်းတကြော့ပြန်ကျင်းပမယ့်အထက်လွှတ်တော်အမတ်ရွေးကောက်ပွဲအတွက် Republican အထက်လွှတ်တော်အမတ်2ဦးနဲ့အတူစီယုံရေးဆင့်ဖို့သမ္မတဒေါ်နယ်ထရန့်စနေနေ့မှာတွားရောက်ပါတယ်။ရွေးကောက်ခံသမ္မတဒီမိုကရက်ဂျိုးဘိုင်ဒန်စပီတာဝန်ယူမဲ့အချိန်အထက်လွှတ်တော်မှာဒီမိုကရက်နဲ့ Republican ဘယ်ပါတီကအများစုနဲ့ထိန်းချုပ်မလဲဆိုတာကိုဂျော်ဂျီယာပြည်နယ်အထက်လွှတ်တော်အမတ်ရွေးကောက်ပွဲရလဒ်ကအဆုံးဖြတ်ပေးမှာပါ။အထက်လွှတ်တော်မှာအမတ်အများစုနဲ့ဆက်လက်ထိန်းချုပ်နိုင်ရေးအတွက် Republican Party ကအထက်လွှတ်တော်အမတ်တဦးထပ်ပြီးအနိုင်ရဖို့လိုအပ်နေပါတယ်။ Georgia ပြည်နယ်မှာဇန်နဝါရီလ5ရက်နေ့တကြော့ပြန်ချင်းပါမယ်ရွေးကောက်ပွဲမှာ Republican အထက်လွှတ်တော်အမတ် David Perdue ကပြိုင်ဘက် Democrat John Ossoff ကိုအနိုင်ရဖို့လိုအပ်ပြီး Republican အထက်လွှတ်တော်အမတ် Kelly Loeffler က Democrat Raphael Warnock ကိုအနိုင်ရဖို့လိုအပ်ပါတယ်။တကယ်လို့ Republican တွေရှုံးခဲ့မယ်ဆိုရင်တော့အထက်လွှတ်တော်မှာအမတ်အရေးအတွက် 50-50 နဲ့တန်းတူဖြစ်သွားနိုင်ပြီး Democrat ရွေးကောက်ခံဒုတိယသမ္မတ Kamala Harris ကအဆုံးအဖြတ်မဲပေးရမှာဖြစ်ပါတယ်။ El Shabab ရဲ့ချင်းချောက်မှုကိုအမြင့်ဖြုတ်ချေမှုန်းနိုင်ခြင်းမရှိသေးဘူးလို့စစ်တပ်တပ်မှုတွေကပြောဆိုနေပေမဲ့လည်းအယ်ရှာဘာအကြံဖတ်ဝါဒီတိုက်ဖြတ်ရေးအတွက်ဆိုမာလီယာမှာတက်ချထားတဲ့ယာနဲ့ချီတဲ့အမေရိကန်တပ်ဖွဲ့ဝင်တွေကိုပြန်လည်ရုတ်သိမ်းနေပါတယ်။ဆိုမာလီယာကနေအမေရိကန်တပ်ဖွဲ့တွေပြန်လည်ရုတ်သိမ်းဖို့သမ္မတဒေါ်နယ်ထရန့်ဘက်ကညွှန်ကြားချက်တောက်ချန်နေကထွက်လာပြီးနောက်အာဖရိကကုကဲရေးဌာနပြောခွင့်ရဗိုလ်မှူးကြီးခရစ်ကန်စ်ကချင်းချောက်မှုတွေဆက်ရှိနေတဲ့ကြောင်း VOA ကိုပြောပါတယ်။လက်တလောဆိုမာလီယာမှာအမေရိကန်တပ်ဖွဲ့ဝင်900လောက်ရှိနေပြီးအယ်ရှာဘအဖွဲ့ကိုတိုက်ဖျက်ရေးဒေသခံတပ်ဖွဲ့တွေကိုပန့်ပိုးပေးနေတာဖြစ်ပါတယ်။ပြင်သစ်ရဲတပ်ဖွဲ့ရဲ့အကြမ်းဖက်မှုတွေကိုကန့်ကွက်ရှုတ်ချသလိုသမ္မတအီမန်နျူအယ်မာခရွန်ရဲ့လူချုပ်ရေးမူဝါဒဆိုင်ရာအစည်းအဝေးတွေဟာလည်းပြည်သူလွတ်လပ်ခွင့်ကိုအကန့်အသတ်ဖြစ်စေနိုင်တယ်ဆိုပြီးစနေနေ့ကပါရီမြို့တော်မှာလူပေါင်းထောင်နဲ့ချီဆန္ဒပြကြပါတယ်။
Il y a qu'à voir de toute façon le dispositif policier
ça n'a pas de rue que j'ai qu'à voir ta ra ha sou yin မစင်းစားမစင်ကျင်းနဲ့လှုပ်ရက်ဖြစ်တဲ့ဆန္ဒပြသူတွေကိုရန်ကားတဲ့လူတွေလို့သတ်မှတ်တယ်ဆိုရင်တော့အစိုးရဟာဆန္ဒပြသူအလုံးကိုလူမိုက်တွေလူရန်ကားတွေအဖြစ်အကုန်ရောပြီးတော့သတ်မှတ်တာဖြစ်တယ်လို့အထက်တန်းကျောင်းဆရာပြောပြသွားတာပါလူငယ်တစုကဈေးဆိုင်ဖြင်းပေါက်ကိုရိုက်ခွဲခဲ့တယ်လို့ပဲဆန္ဒပြပွဲတနေရာမှာတော့ရဲတပ်ဖွဲ့ကမျက်ရည်ရိုးပုံတုံးပြီးလူစုခွဲပါတယ်ရဲတပ်ဖွဲ့ရဲ့လုပ်ငန်းတာဝန်ထမ်းဆောင်မှုပုံတွေကိုရိုက်ယူဖြန့်ဝေမှုကိုတားမြစ်မဲ့လုံခြုံရေးဆိုင်ရာဥပဒေမူကြမ်းတစိ့တဒေတာပြန်လည်ရေးဆွဲမယ်လို့ပြီးခဲ့တဲ့သတင်းပတ်အစောပိုင်းမှာသမ္မတမက်ခရွန်ရဲ့အာဏာရပါတီကပြောဆိုခဲ့တာပါပြင်သစ်မြို့တော်မှာစနေနေ့ကအဓိကနှိမ့်နေရေးရဲတပ်ဖွဲ့ရဲ့စောင့်ချီမှုတွေကြားဆန္ဒပြသူတွေကပြင်သစ်ဟာရဲတပ်ဖွဲ့အခွင့်အရေးကိုအမခံထားတဲ့မြေဖြစ်တယ်လုံခြုံရေးဆိုင်ရာဥပဒေကိုရုပ်သိမ်းပေးဆိုတဲ့စာတမ်းတွေကန့်ဆောင်ချီတက်ကြပါတယ်ဥရောပသမ္မဂကနဲ့ဗြိတိန်နှုတ်ထွက်ပြီးနောက်ပိုင်းကုန်သွယ်ရေးကိစ္စတွေကိုဥရောပသမ္မဂနဲ့ဗြိတိန်ကြားတနင်္ဂနွေနေ့မှာဆွေးနွေးပွဲပြန်ဆမယ့်အကြောင်းဗြိတိန်ဝန်ကြီးချုပ်နဲ့ဥရောပကော်မရှင်ဘက်ကပြောဆိုထားပါတယ်။နှစ်ဖက်ကြားသဘောမတူနိုင်တဲ့အချက်တွေကိုဆက်ညှိဖို့အခက်အခဲကြောင့်ဆွေးနွေးပွဲတွေကိုခေတ္တရပ်ဆိုင်ခဲ့ရတာပါ။ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်နဲ့စနေနေ့ကတယ်လီဖုန်းဆက်သွယ်ပြီးတဲ့နောက်ဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဘွန်ဒါလီယန်ကဆွေးနွေးပွဲနဲ့ပတ်သက်ပြီးပြောပါတယ
်။ Ce matin notre
ဆွေးနွေးပွဲမှာကိစ္စအတော်များများတိုးတက်မှုရခဲ့တာကိုကြိုဆိုကြောင်းဒါပေမဲ့လည်းအရေးကြီးတဲ့ကိစ္စ၃ခုဖြစ်တဲ့ကုန်သွယ်ရေးမျှတမှု၅ပန်းလုပ်ငန်းနဲ့အုတ်ချုပ်ရေးပိုင်းတို့မှာတော့အကြီးအကျယ်ကွဲလွဲနေဆဲဖြစ်ပါတယ်။ဒီကိစ္စတွေမဖြေရှင်းနိုင်ရင်သဘောတူညီချက်မရနိုင်ဘူးဆိုတာကိုနှစ်ဖက်စလုံးကနားလည်ထားတယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌရဲ့ပြောကြားချက်ကိုသက္ကပြန်ကပြန်ရှင်းပြခဲ့တာပါ။ ကမ္ဘာတစ်ဝှမ်းမှာစနေနေ့အထိကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူ66သန်းနီးပါးကိုရောက်ရှိခဲ့ပြီးဒီကူးစက်ခံရသူတွေထဲကအနည်းဆုံး42သန်းလောက်ပြန်လည်ကျန်းမာလာပြီလို့သုံးသပ်ထားပါတယ်။ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကိုပိုင်းကတရုတ်မှာစဖြစ်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်တည်ဆုံးသူအနည်းဆုံး3သန်းခွဲကျော်ရှိခဲ့ကြောင်း AFP ရဲ့မှတ်တမ်းတွေကဖော်ပြပါတယ်။ရုရှားမှာတော့မြို့တော်မော်စကိုမှာကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထိုးမဲ့ဆေးခန်း80ဖွင့်လှစ်ထားပြီးကူးစက်နိုင်ခြေအန္တရာယ်အများဆုံးရှိသူတွေကိုစပီးကာကွယ်ဆေးထိုးပေးနေပါပြီ။အာဂျင်တီးနားမှာကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးလုပ်ငန်းတွေနောက်ချိုးတဲ့သူတွေနဲ့လုပ်ငန်းငယ်တွေကိုအခုအညီပေးရေးအတွက်နိုင်ငံရဲ့အချမ်းသာဆုံးပုဂ္ဂိုလ် 12,000 ထံကနေအခွန်ကောက်ရေးအထက်လွှတ်တော်ကအတည်ပြုလိုက်ပါတယ်။အင်္ဂလန်ပရီးမီးယားလိဂ်ဘောလုံးပွဲတွေကိုစနေနေ့ကပြန်ပြီးကျင်းပတာမှာပွဲကြည့်ပိတ်သက်အနေနဲ့အလွန်အကျွတချင်းမဆိုကြဖို့တယောက်နဲ့တယောက်ပွဲဖက်တာတွေမလုပ်ဖို့သတိပေးထားပါတယ
်။ VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5.24 kHz 12.3ညအိုင်နိုမီတာ40 kHz 9.3 အိုင်နိုမီတာ51 kHz 5805နဲ့အိုင်နိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
့်။ကျန်တော့ဝင်းမင်ပါတနင်္ဂနွေနေ့မနက်ပိုင်း VOA American တန်ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြောပြနေပါလေ။ကိုဗစ်ရောဂါဆက်အဖြစ်များနေတဲ့မြန်မာနိုင်ငံမှာဂျပန်နဲ့အကစားဝန်ကြီးကကာကွယ်ဆေးမြန်မာနိုင်ငံကိုအမြန်ဆုံးရောက်အောင်အစွမ်းကုန်ကြိုးစားနေပေမဲ့အချိန်တိုအတွင်းလုံလောက်တဲ့ခုခံနိုင်မှုရဖို့ခက်နေတာမို့ကာကွယ်ရေးတွေဆက်လုပ်ကြဖို့တတိပေးလိုက်ပါလေ။ဝန်ကြီးဒေါက်တာမြင့်ထွေးအနေနဲ့ဒီ COVID-19 ကာကွယ်ဆေးလုပ်ငန်းပေါင်းစပ်ညီနိုင်စီမံခန့်ခွဲမှုကော်မတီစည်းဝေးမှာခုလိုပြောလိုက်တာဖြစ်ပြီးအကြောင်းကကာကွယ်ဆေးလွှမ်းခြုံမှုဟာရမယ့်ဆေးပမာဏပေါ်မူတည်နေတာမို့ Heart Community ခေါ်လုံလောက်တဲ့ခုခံကာကွယ်နိုင်မှုအားရဖို့ခက်နိုင်လို့ပါလို့ရှင်းပြပါရစေ။မနေ့ကနေပြည်တော်ကနေအင်တာနက်ဗီဒီယိုကတဆင့်လုပ်တဲ့ဒီအစည်းအဝေးမှာဒေါက်တာမြင့်ထွေးကပဲဒီကာကွယ်ဆေးအမြန်ဆုံးရနိုင်ဖို့မြန်မာနိုင်ငံလူရေ20ရာခိုင်နှုန်းအတွက်လှူဒါန်းမဲ့ကမ္ဘာကာကွယ်ဆေးပူးပေါင်းအဖွဲ့ဂါဗီနဲ့ရောနောက်ထပ်ဖြည့်ဝယ်ဖို့ကာကွယ်ဆေးထုတ်အမေရိကန်ဗြိတိန်တရုတ်နဲ့အိန္ဒိယတို့ကမြန်မာနိုင်ငံအသံမှတ်ကြီးတွေနဲ့ပါဖုန်းနဲ့ဓာတ်ရိုက်ပြောဆိုဆွေးနွေးနေတယ်လို့ဆိုပါရစေ။ဒါပြင်ဒေါက်တာမြင့်ထွေးကဒီနောက်ထပ်ဖြည့်ဝယ်ဖို့လိုတဲ့ငွေအတွက်လည်းအစိုးရဗန္ဒာကရမှာအပြင်ငွေချေးကူညီမဲ့ကမ္ဘာဗန်နဲ့လည်းအသေးစိတ်ဆွေးနွေးခဲ့ပြီးချိတ်ဆက်လှုပ်ဆောင်နေတာမို့အချိန်နဲ့တပြေးညီဒီကာကွယ်ဆေးတွေရောက်လာတော့မှာပါလို့ကြေပြုခဲ့ပါတယ်။အခုလိုအချိန်မှာမြန်မာနိုင်ငံမှာမနစ်ကပိုးတွေ့သူ1529ဦးနဲ့သေဆုံးသူ22ဦးထပ်တိုးခဲ့တာကြောင့်စုစုပေါင်းပိုးတွေ့သူ98049ဦးနဲ့သိဆုံးသူပေါင်း2082ရှိလာပြီလို့ဒီဝန်ကြီးဌာနည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။ China နိုင်ငံမှာတော့ဘီးမွေနေတော့ပွဲကြီးကိုဆင်နွှဲနေရမှာလူငယ်ချမ်းသာကွင်းတွေပေးခဲ့ပြီးဘီးစနစ်ကိုထောက်ခံသူတွေတောင်းတဲ့ချီမနေ့ကချီတက်ဆုတောင်းခဲ့ကြပါတယ်။အရင်နေ့ရဆန်ခဲ့တဲ့ဘီးကြီးဘူမီပေါ်အတူရတက်ဆက်မွေနေ့ကိုသတ်မှတ်ခဲ့တဲ့ဒီဘီးမွေနေ့မှာတားဖြစ်သူလက်ရှိဘီးကအနည်းဆုံးအကျဉ်းသားပေါင်း3000ကိုလူငယ်ချမ်းသာကွင်းပြုခဲ့ပြီးနောက်ထပ်2000ကိုလည်းပြည်တံတွေရှော့ပေါ်ပြခဲ့ပါတယ်။ဘရင်နန်းတော်အပြင်ဘက်ကွင်းပြင်ကြီးမှာဖျောင်းတိုက်တွေထွန်းညှိပြီး drone တွေပါလွတ်ကာအဝါရောင်ဝတ်ဘရင်စနစ်ထောက်ခံသူတောင်းတဲ့ချီကလည်းနက်ရွာစံဖခင်ကြီးမွေးနွေးပွဲကိုတက်ရောက်ချင်းမြင်ပေးတဲ့လက်ရှိဘရင်မဟာဗာဂျီယာလောင်ကုန်းကိုအယူသေးပေးနှုတ်ခွန်းဆက်သခဲ့ကြပါတယ်။ဘရင်မကြီးစုတိတာနဲ့အတူဘရင်ဗာဂျီယာလောင်ကုန်းဟာဘရင်နန်းတော်အပြင်ဘက်မှာကျိုးစိုးနှုတ်ခွန်းဆက်နေကြတဲ့ဒီဘရင်စနစ်ထောက်ခံသူလူအုပ်ကြီးကြားချက်ချောက်သွားပြီးအားလုံးကိုလက်ဝှေ့ရန်ပြန်နှုတ်ဆက်ခဲ့ပါတယ်။တိုင်းပြည်အတွက်ကိုကျိုးစွန့်ခဲ့သူလို့အများလေးစားမှုခံခဲ့ရတဲ့ဖခင်ဘီရင်ကြီးဟာနှစ်ပေါင်း80ထိုင်းနိုင်ငံကိုအုပ်ချုပ်ခဲ့ပြီးလွန်ခဲ့တဲ့၄နှစ်ကမှနတ်ရွာဆန်ခဲ့ကသူ့မွေးနေ့ကိုတော့ထိုင်းဖခင်များအနေဖြင့်ဆက်လက်သတ်မှတ်ဂုဏ်ပြုလာခဲ့ခြင်းလက်ရှိဘီရင်လက်ထက်မှာတော့ဒီဘီရင်စနစ်ပြည်ပြင်ပြောင်းလဲရေးဆန္ဒပြပွဲတွေစဖြစ်လာနေပါတယ်ခင်ဗျ။အိန္ဒိယမှာတော့ဆန္ဒပြလယ်သမားတွေနဲ့အစိုးရချညှိနှိုင်းဆွေးနွေးပွဲတွေထပ်ပြတ်သွားခဲ့ပြန်ပါတယ်။အခုလိုပြတ်သွားပြီးမှလယ်သမားတွေဘက်ကတော့အစိုးရစိုက်ပျိုးရေးဥပဒေတွေကိုဆက်ဆက်ခြင်းဆန္ဒပြတာတွေကိုတိုးမြှင့်ပြီးနယူးဒေလီမြို့တော်အပြင်ထွက်ဝေးတီလမ်းမကြီးတွေကိုဆက်ပိတ်ဆို့ထားမယ်လို့ကြေညာလိုက်ပါတယ်။ဆွေးနွေးညှိနှိုင်းပွဲမှာအစိုးရဘက်ကနေပြည်နယ်စည်းနှုံးလျှော့ချသတ်မှတ်တဲ့ဒီဥပဒေတွေအငြင်းအခုန်ဖြစ်နေတာတချို့ကိုပြင်ဆင်ပေးဖို့ကမ်းလှမ်းခဲ့ပေမဲ့ ်လက်သမားတွေဘက်ကတော့ဒီဥပဒေတစ်ခုလုံးကိုဖျက်သိမ်းပေးဖို့တောင်းဆိုခဲ့ပါတယ်လေသမားကောင်ဆောင်ခရီးပါစင်က
သူအပနေကနူကိုလေကဘယ်ထရေကမာရာကနူနချ
ိုးရကတာကောင်းတဲ့ဥပဒေလို့ဆက်တင်ခံနေတယ်ဒါပေမဲ့ဒီဥပဒေမှာအမှားတွေပါနေတာကိုကျွန်တော်တို့ထပ်ထောက်ပြခဲ့ပါတယ်သူတို့ဘက်ကလည်းငြိမ်သွားတယ်ကျွန်တော်တို့ဘက်ကလည်းဆက်ငြိမ်ဖို့တန်တိခံချပြီးအခုလိုဥပဒေကိုဖျက်မလားမဖျက်ဘူးလားဖြေပါလို့စာသားတွေပါတဲ့ဆိုင်ဘုတ်တွေထောင်ပြနေရတာပါလို့ဟိန္ဒူဘာသာနဲ့ပြောသွားတာပါဒါပေမဲ့ရှေ့ပတ်ဗုဒ္ဓနေ့မှာတော့နောက်ထပ်ပြန်ဆွေးနွေးကြဖို့နှစ်ဖက်လုံးကသဘောတူထားကြပါတယ်ထောင်ထဲချီတဲ့လက်သမားတွေကဒီဥပဒေတကြောင်သူတို့တည်နှံဈေးနှုန်းတွေပြည့်စည်ကုန်ပြီးဝင်ငွေနည်းသွားမယ်လို့ညင်ညူကနယူးဒေလီမြို့တော်စင်ကြီးဖုံးကအဝေးပြေးလက်မကြီးတွေကိုဆယ်ရက်ကြာပိတ်ဆို့ဆန္ဒပြလာနေခဲ့တာပါခင်ဗျဂျပန်မှာတော့အာကာသယာဉ်စိတ်ဝင်စားတက်ကြွနေသူတွေဂျပန်အာကာသယာဉ်တစ်ခုကနေအစိတ်ပိုင်းတစ်ခုကိုအောင်မြင်စွာခွဲထုတ်နိုင်ပြီးကမ္ဘာအမြေပင်ပေါ်ပြန်လွှတ်လိုက်တာကိုအာပါတရာဩဘာပေးကြော်မြူခဲ့ကြပါတယ်ဟာယာဘူစာ2အာကာသယာဉ်အနေနဲ့အခုလိုအောင်မြင်စွာနေပြည်တော်ကိုပြန်ချပေးလိုက်တဲ့ရင်းစိတ်ပိုင်းထဲမှာကမ္ဘာကျူပေါ်ကနေအောင်စနစ်နဲ့သက်ရှိသဘာဝမူရင်းစစ်မြစ်ကိုသိရှိနိုင်ဖို့လမ်းစာဖွင့်ပေးနိုင်မဲ့အနာကဂျိုတင်ဂျိုမွားတစ်ခုရဲ့စမ်းသပ်နမူနာတွေပါသွားမယ်လို့ဂျပန်အာကာသအဖွဲ့ကဆိုပါတယ်ဂျပန်အာကာသလေ့လာရေးအေဂျင်စီအဖွဲ့ကဒီအာကာသရင်းစိတ်ပိုင်းကိုမနေ့နေ့လည်းကပဲမိုင်ပေါင်း 336,800 ကျော်မှာတကယ့်ကိုခက်ခဲတဲ့စိန်ခေါ်မူကြီးတွေကိုကျော်လွှားပြီးအသေးချာအသေးစိတ်ထင်းချုပ်စီမံမှုတွေနဲ့အခုလိုအောင်မြင်စွာဖြုတ်ချနိုင်ခဲ့တာပါလို့ထုတ်ပြောလိုက်ပါတယ်။အသက်60ကျော်ဂျပန်ကွန်ပျူတာပညာရှင် Ichiro Yoku က
分離がうまくいかないと
Hayabusa ကတည်းကတကယ်ကိုတကယ်ကိုသတ္တဝါအခြေအနေပြင်ဆင်ခဲ့ရပါလို့အခု Hayabusa အတွက်တော့တကယ်ကိုချီချူကုန်ပြုတ်လိုက်ပါပြီ။ဘာလို့လဲဆိုတော့ဒီတစ်ခေါက်ပါပြဿနာမှမတက်ခဲ့ဘူးလို့ဂျပန်လိုပြောသွားတာပါ။မနက်ခင်းသတင်းတွေကိုမတ်သိန်ကြီးထိုင်တဲ့ကျွန်တော်ဝင်းဝင်းပြောပြခဲ့တာပါအခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ချက်နဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင
်ဗျမလေးရှားနိုင်ငံကနေမြန်မာနိုင်ငံသားနောက်ထပ်အယောက်190ကျော်ဒီကနေ့နေရက်ပြန်ရမှာထိတ်သိမ်းရေးစခန်း73ခုကလူရဲစိတ်အကျဉ်းသားတွေပါတယ်ဆိုတဲ့သတင်းကိုပြောပြပါမယ်ကျွန်မကမအေးမှာပါကိုဗစ်ကပ်ရောဂါကာလမလေးရှားနိုင်ငံမှာတောင်တင်နေသူတွေနဲ့ထိတ်သိမ်းခံရသူမြန်မာနိုင်ငံသားတွေကိုတရုတ်စီစဉ်တဲ့နေရပြန်ပို့နေရမှာဒီကနေ့ပြန်ခွင့်ရသူတွေတဲ့အချင်းကြပြီးသားလူတွေလည်းပါဝင်နေဆိုပြီးမလေးရှားခြေစိုက်မြန်မာလူမှုကွန်ရက်အသင်းဥက္ကဋ္ဌဦးဆန်းဝင်းကပြောပြပါတယ
်ဒီကနေ့ကနေပြီးတော့ဖန်စီသိမ်းသိမ်းခံထားတဲ့မြန်မာနိုင်ငံသားယောက်30ပြင်ပနေပြီးတော့ဒီပတ်ဖို့သမားတွေပေါ့လေဆမ်းမရင်မကောင်းတဲ့လူတွေကိုဝင်ဆောင်မိခင်တွေစုစုပေါင်း45ယောက်စုစုပေါင်းဆိုချင်ရင်155ယောက်ဒီမြန်မာ၃လကြီး MPI လေကြောင်းကြီးစင်တဲ့မြန်မာနိုင်ငံကိုပြန်သွားပါတယ်။ဒိန်းဒီစကားနဲ့မှာတော့ဘာလို့ဝင်လိုက်ထွက်လိုက်ပဲဘာဖြစ်လို့ဆိုမလေးရှားမှာလည်းအကြောင်းမျိုးမကြောင်းဒီဘောနေတိုင်းကအထောက်ထားမဲ့လူတွေလည်းရှိနေတယ်ဒီရှိနေတဲ့အခြေကြတော့ပြန်တဲ့လူပြန်လို့ဆက်မှန်ပြီးအကြောင်းမျိုးမကြောင်းအဖားငါးနဲ့လူတွေထအဖားငါးလာလို့အဝင်ထွက်တွေပဲဖြစ်နေတာ
။ကပ်ဘေးကာလမှာနိုင်ငံတွင်တရားမဝင်ရောက်ရှိနေကြတဲ့မြန်မာနိုင်ငံသားတွေအပါအဝင်နိုင်ငံသားသားတွေနေရပြန်ကျင်နေဆိုရင်တတ်မှတ်ထားတဲ့ဒဏ်ချင်းငွေပေးဆောင်ရပြီးနိုဝင်ဘာလ16ရက်နေ့ကနေ7နှစ်ဂျွန်လ30အတွင်းပြန်နိုင်ကြောင်းမလေးရှားတာဝန်ရှိသူတွေကခွင့်ပြုထားပါတယ်။ဒါအပြင်ထိတ်တဲ့စခန်းကလူရဲစိတ်သူတွေအမိမဲစရင်မဝင်သူတွေအနေနဲ့လည်းအလုပ်လုပ်မယ်ဆိုရင်လည်းအလုပ်ရှင်တွေကငှားရမ်းနိုင်တယ်ဆိုပြီးပြောထားပါတယ်။ဒါပေမဲ့မြန်မာအကျဉ်းသားတွေအတွက်ကတော့အလုပ်ကံရရှိရေးအတွက်အထောက်အထားတွေရရှိဖို့စောင့်ရမှာကြောင့်အခက်အခဲတွေရှိနိုင်တယ်လို့လည်းဦးစန်းဝင်းကပြောပြပါတယ်။
ကျင်းနေစားမယ့်လူရတော့ကျွန်တော်တို့ဒီအလုပ်ရရှိတဲ့အတွက်ကတော့အခက်အခဲရှိမယ်။ဒါကြောင့်အခက်အခဲရှိမယ်ဒီလည်းဆိုတော့ဒီတိုင်းအလုပ်လုပ်မယ်ဆိုရင် passport တော့မလိုလိုရမယ်။နောက်တစ်ခုဥပမာအဖြစ်မြန်မာနိုင်ငံသားဖြစ်မယ်ဆိုရင်မြန်မာနိုင်ငံသားဖြစ်ကြောင်းကျွန်တော်တို့ဗတ်ပုံနေလို့အိမ်တော်မှုဇင်းရင်းလို့ဒီရှိလို့ပေါ့ဒီအထောက်အထားတွေလုပ်မယ်။ဒီအထောက်အထားတွေရမှသာနေဒီမှာအလုပ်လုပ်ဖို့အတွက် passport ရှောက်ရမယ်။အဲ passport ရှောက်ဖို့ဆိုတာလည်းချက်ချင်းကြာလာဘူး passport တစ်ခုရတယ်။မြန်မာနိုင်ငံသားစီစီရတယ်အနည်းဆုံးက4-6လလောက်ကြာတယ်။ကြာတဲ့အခါကျတော့အချင်းရအနိုင်ပြရမယ်လေအဲ့တော့သူတို့ဒီမှာတင်ညာတို့တို့လည်းလည်းကူတဲ့တော့ရရှိမယ်လို့ကျွန်တော်မထင်ဘူးပေါ့
ထိတ်သေးစကန်73ခုကလူရဲစိမြန်မာအချင်းသားတစ်ထောင်ကျော်ကိုမလေးရှားအစိုးရအစီအစဉ်နဲ့ကောမြန်မာတန်ရုံးအစီအစဉ်နဲ့ပါနိုဝင်ဘာလအတွင်းနေရပြန်ပို့ပေးခဲ့ပါတယ်ကျန်တဲ့သူတွေကိုတော့ဒီဇင်ဘာလမှာလည်းထပ်ပို့ပေးနေတာဖြစ်ပါတယ်ခမ်းမန်းကြီးမြန်မာနိုင်ငံသား9000ခွဲလောက်လုလုကန်နေတဲ့မလေးရှားနိုင်ငံမှာ ကိုဗစ်ကာယောဂါကာလအတွင်းစားဝတ်နေရေးနဲ့အလုပ်ကံအခက်အခဲတွေကြောင့်နေရပြန်ဖို့မြန်မာတန်ရုံမှာစည်ရင်ပေးသွင်းထားသူတသောင်းကျော်ရှိနေပါတယ်ရှင်။ကျွန်မမအေးမှာ VOA အတွက်သတင်းပေးပို့နေတာဖြစ်ပါတယ်
။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။ကျွန်မဆုမြတ်ပါမှာဗြိတိန်နိုင်ငံမှာ Pfizer ဆေးလုပ်ငန်းကြီးကထုတ်လုပ်တဲ့ COVID ကာကွယ်ဆေးတွေကိုရှေ့သတင်းပိုင်းအင်္ဂါနေ့ကစပြီးတော့သတ်မှတ်ထားသူတွေကိုအစဉ်အဆက်ဆေးထိုးပြီးတော့မှာဖြစ်ပါတယ်။ဗြိတိန်နိုင်ငံရဲ့ဆေးနဲ့ဆေးဝါးပစ္စည်းကြီးကြပ်ရေးဌာန MHRA ရဲ့အကြံပြုချက်နဲ့ Pfizer နဲ့ BioNTech စံသက်ထုတ်လုပ်တဲ့ကာကွယ်ဆေးတွေကိုဗြိတိန်အစိုးရကခွင့်ပြုလိုက်ပြီးတဲ့နောက်မှာအခုလိုမျိုး COVID ကာကွယ်ဆေးတွေကိုစတင်ထိုးပြီးတော့မှာပါ။ COVID ကာကွယ်ဆေးကိုဗြိတိန်နိုင်ငံမှာပထမဆုံးစတင်အသုံးပြုတော့မှာနဲ့ပတ်သက်လို့ဗြိတိန်နိုင်ငံ Leeds မြို့ကသမားတော်ကြီးဒေါက်တာတက်ကိုကိုကိုဆက်သွယ်မေးမြန်းထားပါတယ်။ပထမဆုံးကာကွယ်ဆေးနဲ့ပတ်သက်ပြီးတော့ NHS ကဆရာဝန်တွေကိုဘယ်လိုမျိုးညွှန်ကြားချက်တွေထုတ်ပြန်ထားသလဲဆိုတာကိုဒေါက်တာတက်ကိုကိုကအခုလိုစဖြေပါတယ်
။ MHRA ပေါ့နော်။ဒီ America မှာတော့ FDA နဲ့ equivalent ဖြစ်တဲ့ body တစ်ခုပေါ့ဒီကနေပြီးတော့ခွင့်ပြုလိုက်ပါတယ်။ Tuesday ကိုစထိုးပါမယ်။အင်္ဂါနေ့ကိုစထိုးပါလိမ့်မယ်။စထိုးမှာတော့ဘယ်လိုထိုးမလဲဆိုတော့ပေါ့နော်။ဒီနည်းနည်းဟွာပေါ့နော်။ဘိုးဘွားရေးသားပေါ့နော်။ဒီမှာတော့ nursing home ကို care home လို့ခေါ်တယ်။ဘိုးဘွားရေးသားမှာနေတဲ့အဖိုးအဖွားတွေရယ်ပြီးလို့ရှိရင်အဲ care home တွေမှာအလုပ်လုပ်တဲ့ carers တွေပေါ့နော်။ window တွေပြီးလို့ရှိရင် nurse တွေအဲသူတွေနဲ့စထိုးမယ်။ပြီးလို့ရှိရင်ဒုတိယအသုံးနေတဲ့ကျွန်တော်တို့တွေပေါ့နော်။ NHS နဲ့ဒီမှာ social services လို့ခေါ်ပါတယ်။လူမှုဝန်ထမ်းအဖွဲ့အစည်းတွေနဲ့သူတို့တွေကိုဟွာပေါ့နော်။သူတို့တွေကိုဒုတိယအသုံးနေနဲ့ထိုးပါမယ်။ plus ပြီးရင်အဲ့မှာအဲ့ဒီလူတွေနဲ့အတူတူအသက်80အထက်ပေါ့နော်။မိမိအိမ်မှာမိမိနေထိုင်တဲ့ဟုတ်ပါတယ်အကုန်ပါပါမယ်ထိုးမယ်ပြီးတော့မှတက်ဆင်ချင်းပေါ့နော်နောက်တက်ဆင်ကအသက်85နှစ်အထက်ရဲ့ပြီးရင်ယောဂအခန်းရှိတဲ့လူတွေရဲ့အဲ့ဒါမျိုးဦးစားပေးမယ်ပြီးရင်နောက်80ပေါ့လို့သွားမယ်သူတို့အခုတတ်မှတ်ထားတော့နောက်အပတ်ကိုတဲ့သူတို့7သိန်းလောက်ရအောင်ထိုးမယ်လို့ပြောပါတယ်ပြီးလို့ရှိရင်ပေါ့နော်ဒီနှစ်မကုန်ခင်မှာတော့တဲ့သူတို့၄သန်းတော့အနည်းဆုံးပြအောင်ထိုးမယ်လို့သူတို့ပြောပါတယ်ပြီးလို့ရှိရင်တော့ဖြည်းဖြည်းချင်းပေါ့နော်ဒီသူတို့တတ်မှတ်ထားတော့အသက်50အထက်လောက်ကိုတဲ့ဒီဟုတ်ပါ February လကုန်ကကိုပြီးထိုးမယ်လို့ခံမှန်းထားပါတယ်တဲ့ပြီးလို့ရှိရင်ပေါ့နော်ဒီစမတ်ရောက်လို့ရှိရင်တနိုင်ငံလုံးအပြီးဒီငွေရည်ရောက်လို့ရှိရင်တနိုင်ငံလုံးအပြီးထိုးမယ်လို့သူခံမှန်းထားပါတယ်ဒါပေမဲ့လည်းထုတ်စံတိုင်းမှာအစိုးရလုပ်ထားတယ်တခါလေကြာတယ်နှောင့်နှေးတာတွေတော့ရှိနိုင်ပါတယ်နော်ပြီးလို့ရှိရင်သူတို့ကဒီ Pfizer လုပ်တဲ့ဆေးက -70 degree မှာထားမှာဖြစ်တဲ့အတွက်နေရာတွေအခက်အခဲပေါ့နော်ဘာလို့လဲဆိုဆေးက6ချိန်လို့ကျွန်တော်တို့ခေါ်ပါတယ်ထားမယ်နေရာနည်းနည်းသူကရမ်းကိုအေးချိန်ရမ်းမြင့်မှာဖြစ်တဲ့အတွက်သူတို့တတ်မှတ်ထားတဲ့နေရာတွေပေါ့နော်အခု UK မှာဆေးရုံ50ရွေးလိုက်တဲ့အဲဆေးရုံတွေထဲမှာအဲအဲထိုးရမယ်ပေါ့ပြီးလို့ရှင်နောက် GP surgery တွေပေါ့နော်ဟိုဟာဆေးကနေပေါ့နော်ပြီးလို့ရှင် pharmacy တွေပြီးလို့ရှင်နောက်ဆိုးရရနေပြီးတော့ထူထောင်ပါလိမ့်မယ်ဟိုဟာ immunization center ဆိုတဲ့ဟာမျိုးကြီးပေါ့နော် vaccine center ပေါ့နော်အဲ့ဒါကာကွယ်ဆေးထိုးတဲ့နေရာတွေဥပမာဘောလုံးကွင်းတို့conference center တို့လိုမျိုးမှာထိုးရမယ
်ဆိုတော့နောက်တစ်ခွက်ဒီ covid ကာကွယ်ဆေးတွေကဒီနှစ်ဆင့်ထိုးရမယ်ပေါ့နော်နှစ်ခါထိုးရမယ်လို့နားလည်ထားပါတယ်ဆိုတော့အဲ့ဒီဆေးတွေနဲ့ပတ်သက်လို့ဒီ side effect တွေပေါ့နော် bed rest ဆိုးကျိုးတွေဘာတွေရှိတယ်ဆိုတာမျိုးရောအာတတိထားဖို့အတွက်ညွှန်ကြားထားတာမျိုးရှိပါလားရှင်
ကျွန်တော်တို့အခုပေါ့တော့ဟိုအခု flu jab ထိုးရဲဆိုတာလေဟိုကတုတ်ကွေးယောဂါကာကွယ်ဆေးနဲ့သူနဲ့တူပါပဲတဲ့ဘာမှအထူးတလည်းဟိုပေါ့နော်ပိုဆိုးတာမရှိပါဘူးတဲ့အရန် safe ဖြစ်ပါတယ်လူတိုင်းထိုးတင်ပါတယ်လို့ပြောပါတယ်ဒါပေမဲ့လည်းဒီတိုင်းပြည်တွေက human right နဲ့ democracy ရှိတဲ့အတွက်လူတိုင်းတော့မထိုးမနေရဆိုပြီးတော့အဲ့လိုမျိုးအတင်းအဓမ္မထိုးခွင့်တော့မရှိပါဘူးဘာလို့လဲဆိုတော့လူတဦးချင်းရဲ့ဒီ wish ကိုပေါ့နော်စန္ဒာကို respect လုပ်ရပါမယ်ပေါ့နော်အဲ့ဒီအတွက်ကြောင့်ဒါပေမဲ့တော့အားလုံးကတော့ထိုးဖို့တော့ဟိုကတိုက်တွန်းပါတယ်ကျွန်တော်တို့ဆိုဆရာဝန်တွေဖြစ်တဲ့အတွက်ပို့ပြီးတော့ထိုးဖို့တိုက်တွန်းပါတယ်ဘာလို့လဲဆိုတော့အခုတို့ကတေချာ safe ဖြစ်လို့တေချာချာပေါ့နော်တကယ်ကိုသုံးတင့်လို့ကိုဒီကမ္ဘာကယောဂါဖြစ်တဲ့အတွက်ကယောဂါကိုနှိမ်နှင်းဖို့ဆိုတော့ကာကွယ်ဆေးနဲ့ပဲနှိမ်နှင်းလို့ရပါတယ်ပြီးလို့ရှိရင်နောက်တစ်ခုကပေါ့နော်ဘာလဲဆိုတော့ဒီအဲ့လိုမျိုးကာကွယ်ဆေးထိုးမှသာလျှင်ဒီပြည်သူလူထုတွေအကုန်လုံးတယောက်နဲ့တယောက်ကြားမှာမပြတ်အောင်ထိနိုင်မယ်ပြီးလို့ရှိရင်နောက်တစ်ခုက side effect ပေါ့နော်ဒီဆိုဂျိုကဘာမှမရှိတလောက်ပဲနေပါတယ်ကျွန်တော်တို့အခုဒီတုတ်ကွေးကာကွယ်ဆေးထိုးတလောက်ပဲဒီပေါ့နော်တရိုးတရီးလေးဖြစ်တာတို့နည်းနည်းဒီဟိုပါပေါ့ကြောအဆက်လေးနာတာတို့ဘာတို့ပေါ့နော်ပြီးလို့ရှိရင်ဒီကြွက်သားလေးတွေနာတာတို့ပြီးရင်အဒီဟိုပါတုတ်ကွေးလေးဖြစ်တယ်လို့ပေါ့နော်နှာချီတယ်လို့လို့ဘာလို့ဒါမျက်လောက်နဲ့ပဲပြီးမယ်လို့ပြောပါတယ်
ဟုတ်ကဲ့ပါဆိုနောက်တစ်ခုကအခုဆိုရင်ပေါ့နော်ဒီဗြိတိန်နိုင်ငံကကမ္ဘာမှာပထမဆုံးကိုဗစ်ကာကွယ်ဆေးကိုထိုးတဲ့နိုင်ငံအသုံးပြုတဲ့နိုင်ငံဖြစ်လာပါပြီဖြစ်လာတော့မှာပေါ့လေဆိုတော့အဲ့ဒါကဒီဗြိတိန်အတွက်တည်းမဟုတ်ပါဘူးဒီကမ္ဘာလုံးအတွက်ကလည်းအားတက်စရာဖြစ်တယ်ပေါ့လေဆိုတော့တစ်ချိန်တည်းမှာပဲအဲ့လိုမျိုးဆေးတွေပေါ်လာပြီဆိုတဲ့အတွက်ကြောင့်မို့လို့လူတွေကဒီကိုဗစ်ထိန်းချုပ်ရေးပိုင်းနဲ့ပတ်သက်ပြီးတော့တိတ်ပြီးတော့ဟိုအလေးမထားတော့တာမျိုးရောဖြစ်လာနိုင်လားဘာလို့ဆိုဥပမာဗြိတိန်မှာဆိုရင်ဒီဆေးခွင့်ပြုပြီလို့ကြေညာတဲ့ဒီဇင်ဘာ၂ရက်နေ့မှာပဲဒီအဆင့်30နဲ့ဒီဟိုစပေါ့တန်တက်ချက်တွေကိုသူတို့စပြီးတော့ဆောင်ရွက်တာရှိရလေဆိုတော့လူတွေကအဲ့လိုမျိုးဟို
အိမ်မဖြစ်မနေအိမ်ရထွက်ရတာမျိုးတွေကန့်သက်ချက်တွေမရှိတော့ဘူးဆိုတော့ပို့ပြီးတော့ဒီကန့်သက်ချက်တွေအပေါ်မှာတိတ်အလေးမထားတော့တာမျိုးတော့ဖြစ်လာနိုင်လားအဲ့ဒါနဲ့ပတ်သက်လို့ဆရာဝန်တယောက်အနေနဲ့ဘယ်လိုမျိုးပြောချင်ပါလဲရှင့
်ကာကွယ်ဆေးပေါ်တော်ညာလဲလူတွေပေါ်လို့မရပါဘူးဘာလို့လဲဆိုတော့ကာကွယ်ဆေးမထွက်ရသေးလူမှကူးဖို့ chance ရှိပါသေးတယ်ကာကွယ်ဆေးကအခုကကျွန်တော်တို့ကဆိုရင်ကျွန်တော်တို့မှန်းလာပေါ့နော်အားလုံးတနိုင်ငံလုံးကဒီနောက်နှစ်ဟွာလောက်မှပြီးမှာဒီ summer ဆိုတော့ June လောက်မှာဆိုတော့ဒီခြားထဲမှာကူးနေနိုင်တဲ့အတွက်ဒီဟာတွေကဆက်လုပ်ပါမယ်အဲ့တော့ social distancing ဆက်လုပ်မယ်6ပေကွာမှနေရမယ်လက်ဆေးမယ် mask တက်မယ်ပြီးလို့ရှိရင် share visor အုပ်မယ်တက်နေတဲ့များအိမ်နဲ့အိမ်တွေမထွက်ဒါတွေကတော့ဆက်လုပ်ရပါဖြစ်နိုင်ရင်တော့ပေါ့နော်အိမ်ကနေအလုပ်လုပ်လို့ရရင်အိမ်ကနေအလုပ်လုပ်ပါဖြစ်နိုင်ရင်အပြင်မထွက်ပါနဲ့ဖြစ်နိုင်ရင်လူတွေနဲ့မတွေ့ပါနဲ့ပေါ့နော်ဘာလို့လဲဆိုတော့အခုရတိကိုအများကြီးတက်နေပါသေးတယ်ကျွန်တော်တို့ဒီဆေးရုံတွေမှာဆိုရင်ဒီကရင်ကိုမရှိဘူးဒုက္ခတွေရောက်အကြီးကျယ်ပေါ့နော်အဲ့ဒါတွေကအဓိကအရန်ကိုဆိုးွားနေပါသေးတယ်ပေါ့နော်မပြီးသေးပါဘူးလောကစိတ်လျှော့လို့မရသေးပါဘူးပေါ့နော်တကယ်တမ်းဟိုစိတ်ရှည်လက်ရှည်နေလို့ရမယ်ကျွန်တော်တို့နားလည်ပါတယ်လူရဲ့စိတ်ရောဂါအရာပေါ့နော်အဲ့လိုမျိုးတွေမနေမတွေ့ရတာကြာလေတွေ့ခြင်းလေးဆိုတာရှိတယ်အဲ့ဒါလေးတော့ခဏသိညခံဖို့လိုအပ်ပါတယ်ပြီးလို့ရှိရင်နောက်တစ်ခုကလည်းပါလဲဆိုတော့အချို့အပိုင်းတွေကရှိတယ်ပေါ့နော်ဒီကျမရေးပဲလုပ်ပြီးလက်ပြီးတာမဟုတ်ဘူးတချို့က frustration ပေါ့နော်အလိုမကျမှုတွေဖြစ်တာပေါ့ငါတို့စားဖို့ရှိသေးတယ်ငါတို့ငတ်နေပြီဆိုပြီးအခုဒီလိုမျိုးချမ်းသာတဲ့ UK တို့ US တို့တောင်မှတို့ဓာရီကိုပြည်သူလူထုကိုမကြွေးထားနိုင်တော့ဘူးဆိုတဲ့အခါမှာဒေါသတွေထွက်တာရှိရပေါ့နော်အဲ့ဒုက္ခတွေရှိရပေါ့နော်
ကျေးဇူးတင်ပါတယ်ဒေါက်တာတက္ကကိုရှင်ခုလိုမျိုးအချိန်ပေးပြီးတော့ဖြေတာ
ဟုတ်ကဲ့
နှစ်ရှည်လများဇက်တိုက်မိုးခေါမှုတွေနဲ့တီးနှံပျက်စီးမှုတွေကြောင့်မတဂတ်စကာတောင်ပိုင်းရှိလူသိမ်းပေါင်းများစွာဟာအငတ်ပြေးအရေးပေါ်စစ်ဝင်တွေကိုကြားရောက်နေပြီလို့ကမ္ဘာစားနပ်ရေးကအစီအစဉ် WFP ကထုတ်ပြန်ကြေညာပါတယ်ဒီအကြောင်းဂျီနီဗာက VOA သတင်းတောက်လီဆာစလင်းသတင်းပေးပို့ထားတာကိုကျွန်တော်အောင်မြတ်သူကတင်ပြပေးပါမယ်သုံးနှစ်ဆက်တိုက်မိုးကောင်မှုကမက်ဒဂတ်စကာရဲ့စိုက်ပျိုးသီးနှံတွေကိုပျက်စီးဆုံးရှုံးစေခဲ့ပြီးလူတွေကိုပြင်းထန်တဲ့ပမာဏနဲ့စိုးစိုးဝါးဝါးဆာလောင်မှုသိစေခဲ့ပါတယ် WFP ရဲ့ထုတ်ပြန်ကြေညာချက်အရမက်ဒဂတ်စကာတောင်ပိုင်းကခရိုင်10ခုမှာငှက်ပြေးကျနေပြီလို့ဆိုပါတယ်ဒေသလူဦးရေရဲ့ထက်ဝက်နေပါရှိတဲ့လူတသန်းကနေတသန်းခွဲဟာအစားအစာရရှိဖို့အတော်လေးရုန်းကန်နေကြရပါတယ်အမျိုးသမီးနဲ့ကလေးငယ်တွေကငတ်မောတဲ့တံကိုအများဆုံးခံစားနေရပြီးအရေးပေါ်အစားအစာနဲ့အာဟာရအကူအညီတွေလိုအပ်လျက်ရှိပါတယ် WFP ရဲ့ပြောရေးဆိုခင်ရှိသူ Thompson Barry ကတော့ Madagascar ဟာကလေးငယ်တွေရဲ့စိတ်ပိုင်းနဲ့ရုပ်ပိုင်းဖွံ့ဖြိုးမှုကိုအဟန့်တာဖြစ်ရလောက်အောင်ကမ္ဘာအမြင့်မားဆုံးနှုံးနဲ့ကျုံလီချိုးတက်နေပြီလို့ဆိုပါတယ်။အသက်9နှစ်အောက်ကလေးငယ်ထက်ဝက်နီးပါးကလည်းစိုးစိုးဝါးဝါးအာဟာရချိုးတက်လျက်ရှိရလို့ပြောပါတယ
်။ As hunger numbers rise, so does the proportion of families
who are resorting to crisis coping mechanisms. ဒါမျိုးကောင်းပါလို့ရေအတွက်မြင့်တက်လာတဲ့အမြဒီအချက်တွေကိုဖြေရှင်းပေးမယ့်ရန်ရည်အပေါ်မှာမိခိုအားထားကြတဲ့မိသားစုအကျိုးစားလည်းများလာပါတယ်။အများစုကတော့အင်းဆက်ပိုးကောင်လေးတွေကိုစားတောက်နေကြပြီးနေ့စဉ်သုံးပစ္စည်းတွေလေယာသုံးပစ္စည်းတွေနဲ့မီးဖို့ကြောင့်သုံးပစ္စည်းတွေကအဆရောင်းစားနေကြပါပြီလို့ဆိုပါတယ်စစ်တမ်းတစ်ခုရာအမ်ဘိုဆရီတောင်ပိုင်းခရိုင်မှာရှိတဲ့ကလေးငယ်၃ပုံ၂ပုံဟာစာသင်ကျောင်းကထွက်ပြီးမိဘတွေကိုဝန်းစားရှာဖွေရေးမှာကူညီနေကြရတယ်လို့ဆိုပါတယ် WFP ကတော့လူတသိန်းစာရေးဖို့အစားအစာတွေကိုအငတ်ပေးအစိုးရအဆုံးကြောက်ရောက်နေတဲ့ဒေသတွေစီကိုပြီးခဲ့တဲ့စက်တင်ဘာလကုန်ပိုင်းကတည်းကပေးပို့ထားတယ်လို့ဆိုပါတယ်မိုးကောင်လေးရဲ့နောက်တဲ့ခရိုင်၉ခုအတွင်းရှိလူပေါင်း၅သိန်းကျော်အတွက်ကိုလည်းဒီဇင်ဘာလအထိထောက်ပံ့သွားမယ်လို့သိရပါတယ်။ WFP ကဂျွန်လကလေးကကမ္ဘာတဝန်းအထူးကိအလွယ်ကူဆုံးလူ၉သိန်းနီးပါးကိုထောက်ပံ့ခဲ့ပြီး၎င်းရဲ့အစီအစဉ်တွေကိုအကောင့်ထည့်ပေါ်ဖို့နောက်တဲ့၆လစာအတွက်ဒေါ်လာ39.5သန်းတန်ဖိုးရှိတဲ့နိုင်ငံတကာအကူအညီတွေကိုတောင်းခံတာကြောင့်သိရပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာနိုင်ငံထွန်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ကျွန်မကတော့ဇာနီပါမြေသိမ်းခံတဲ့လယ်သမားတွေကအချုပ်ကျခံနေရပါတယ်အစိုးရကပေးတဲ့နေရာရော်ကြီးကိုလက်မခံခဲ့ပဲသူတို့ပိုင်ဆိုင်နေလို့ယုံကြည်တဲ့တင်းစည်းခံမြေပေါ်မှာကျူးကျော်ခဲ့တဲ့အတွက်အထောက်ကျခံနေရတာဖြစ်ပါတယ်ဒီဆောင်မကိုဒဝဲဝက်ကကိုစော်ကရေးသားထားတာဖြစ်ပြီးတော့မမိုးမြင့်ကဆက်လက်ပြောပြပေးသွားမှာပါဒဝဲမြို့ပေါ်မှာနေတဲ့လေသမောင်းဦးတောင်ညွတ်တယောက်ဒဝဲအချင်းထောင်ထဲဝင်သွားရပြန်ပါပြီသူဟာထောင်ထဲမနေချိန်မြောက်ဝင်ရတယ်ဆိုတာကိုတော့သူကိုယ်တိုင်မမှတ်မိတော့ပါဘူးထောင်ကျခံရတဲ့အမှုတွေအပြင်ငွေတန်းဆောင်ပြီးပြည့်ပြတ်သွားတဲ့အမှုတွေလည်းမနေမနှောပါပဲသူလောက်ကင်စားတော့လာတဲ့လေယာမြေကိစ္စနဲ့ပတ်သက်ပြီး၅ချိန်ထောင်ကျခံခဲ့ရပြီးဖြစ်တယ်လို့ဦးတောင်ညွတ်ရဲ့သမီးဖြစ်သူမယင်မေးကဆိုပါတယ် ငွေတန်ချမရတဲ့အကျဉ်းရွေတက်ကိုတော့မမှတ်မိတော့ဘူးလို့ဆိုပါတယ်။အခုတစ်ခါအမှုရင်ဆိုင်ရတာစတင်မာလနောက်ပိုင်းမှာဖြစ်ပြီးလက်ရှိမှာတော့သူကဒဝဲအချင်းထောင်ရဲ့အချုပ်ထဲမှာပဲရှိနေပါတယ်။သူ့ရဲ့သမီးမတ်ရင်မေက
မတူအကျိုးပဲကလာကြောရန်သူကပြရစီကြောင်းတယ်ကဘာလာပါတီဘီဆိုတော့
ကိုရီတွေ့ခင်မရသေးဘူးရှင်ကိုဗစ်ကလာပိတ်ထားတဲ့အတွက်တွေ့ခင်မပေးဘူးရှင
်
ခပေကအသက်ကြီးပြီဆိုတော့စိုးရိမ်တော့ပါရှင်အသက်60ကျော်ပြီဆိုတော့အစိုးရကနေရုပ်ချင်းနေနာကြီးကိုနိုင်ငံတော်ကပြောထားတဲ့52ချက်မှုနဲ့တိကျအောင်ပြောပြီးပေးစင်ချင်တာပါရှင
်ဦးတောင်ညပိုင်ဆိုင်တယ်လို့ဆိုတဲ့လယ်မြေအေက90လောက်အပါအဝင်လယ်မြေတွေကို1990ပြည့်နှစ်လွန်ကလေးကတင်ဆက်ထားခဲ့တာပါနိုင်ငံတော်ဒုသမ္မတနှင့်ဦးဆောင်တဲ့လေယာဉ်မြေနှင့်အခြားမြေတင်ဆဲခံရမှုပြည်လဲစစ်စစ်ရေးအဖွဲ့ဗဟိုကညွှန်ကြားထားချက်အရတော့1998နောက်ပိုင်းတင်ဆဲခံရတဲ့မြေတွေကိုစစ်စစ်ပြီး1988ရှေ့ပိုင်းကတင်ဆဲခံရတဲ့မြေတွေကိုတော့မှတ်တမ်းဖြစ်တာထားဖို့ညွှန်ကြားထားပါတယ်။ဦးတောင်ညွတ်ရဲ့မြေယာတွေဟာဒဝဲမြို့ကမျိုးကင်းလန်းတစ်ဖက်တစ်ချက်မှာရှိတဲ့မြေယာတွေဖြစ်ပြီးအစိုးရကမြို့ပြနေရာအဖြစ်အကောင့်ထဲပေါ်ဖို့အတွက်တင်ဆဲခဲ့ပါတယ်။မျိုးပြဖြစ်အကောင့်ထဲပေါ်ဖို့တင်းဆဲတဲ့အထဲမှာအခြားလေသမား90ကျော်ရဲ့လေယာဉ်မြေတွေပါဝင်သွားခဲ့တာပါဒီလေယာဉ်မြေကိစ္စနဲ့ပတ်သက်ပြီးဦးတောင်ညော့အပါအဝင်အခြားလေသမားတွေလည်းမကြာခဏဖမ်းဆီးခံရပြီးအမှုရင်ဆိုင်နေခဲ့ရပါတယ်သူတို့ကိုရဲစခန်းမှာဖမ်းဆီးထားစဉ်ကာလမှာလည်းရှေ့နေပါဝင်မိသားစုဝင်တွေနဲ့တွေ့ခွင့်မရဘူးလို့ဖမ်းဆီးခံလေသမားတွေရဲ့မိသားစုဝင်တဦးဖြစ်တဲ့မရွှေစင်ယူကပြောပါတယ်သူက
ကြာကျွန်တော်ဘယ်လိုပြောမလဲဒါလို့လူခွေရေးချုပ်ပေါက်တယ်ဥပဒေရဲ့အကောက်ွယ်ကျွန်တော်တို
့မရဘူးဒါကဘယ်လိုပြောရမလဲဆိုတော့ဒါကလူခွေရေးကိုချုပ်ပေါက်တယ်ဥပဒေရဲ့အကောက်ွယ်ကိုကျွန်တော်တို့မရဘူးလို့ပဲခံစားရတယ်အဲ့ဒီပုံမှာတော်တော်လေးစိတ်မကောက်ဖြစ်တာပေါ့
ရခိုင်ပြည်တော်စုစက်ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီအစိုးရလက်ထက်ကလေးကအပြည့်လဲနိုင်သေးတဲ့လေယာဉ်မြေအရေးဟာလက်ရှိ NLD အစိုးရလက်ထက်ထိတိုင်ပြည်လဲမှုမရသေးတာပါဒွေလေသမားတွေကိုအစိုးရဌာနတွေကတရားစွဲဆိုတာတွေရှိသလိုပုဂ္ဂလိကတဦးတယောက်ချင်းကလည်းစွဲဆိုတာရှိပါတယ်2023ခုနှစ်လောက်မှာတင်းဆက်ခံလေသမားတွေကိုရော့ကြီးပေးဖို့တိုင်းဆိုရကအစီအစဉ်လာပါတယ်ရော့ကြီးနှုတ်ထားကတော့3ဧကစားအတွက်40 60အကျဲမြေတစ်ကွက်နှုံးပေးမယ်ဆိုပြီးကန့်လန့်ခဲ့တာပါဒါပေမဲ့အစိုးရကပေးတဲ့ရော့ကြီးကိုလေသမားထောက်ဝက်လောက်ကပဲယူပြီးစတဲ့လေသမား30နီးပါးကရော့ကြီးကိုလက်မခံခဲ့ပါဘူးရော့ကြီးလက်မခံတဲ့အထဲမှာဥတောင်းညွတ်လည်းပါဝင်ဖြစ်ပါတယ်။တင်းဆဲထားတဲ့မြေဧရိယာထဲမှာအစိုးရရုံးတွေကိုနေရာချထားတာရှိသလိုပုဂ္ဂလိကလုပ်ငန်းရှင်တွေကိုလည်းနေရာပေးထားတာလည်းရှိပါတယ်။2023မှာလယ်သမားတချို့ရော့ကြီးလက်ခံပြီးနောက်ပိုင်း9နှစ်အကြာ2020မှာအုပ်ချုပ်ရေးအာဏာပိုင်တွေကလယ်သမားတွေကိုရော့ကြီးပေးဖို့တကြော့ပြန်ပြီးတော့ခြေလှမ်းပြင်လာပါတယ်။သိန်းဆက်ခံလက်တေကကိုငွေကျပ်သိန်း90ပေးဖို့အတွက်ကန့်လန့်ခဲ့တာပါဒါပေမဲ့လယ်သမားတချို့ကတော့သိန်းဆက်မြေနေရာထဲမှာအစိုးရအဆောက်အုံစောင့်မယ်ဆိုရင်ဒီရော့ကြီးပမာဏကိုလက်ခံမှာဖြစ်ပြီးပုဂ္ဂလိကလုတ်ခွင့်ရထားတဲ့နေရာဆိုရင်ဒေသကာလပေါက်စည်းရဲ့တဝက်ကိုလိုချင်တယ်လို့ပြောပါတယ်မရွှေစင်ယူက
အစိုးရပြောင်းအောင်မလဲဆိုတာအစိုးရလိုအပ်ချက်ရဆိုဥဆောင်အောင်မလဲပြည်ပြည်မလဲ
အစိုးရကလိုအပ်ချက်ရအဆောက်အုံစောင့်ထားတဲ့နေသိန်းထားပြီးတဲ့မြေဆိုရင်သိကုစံတို့နဲ့ကျမတို့လက်ခံပေးမယ်ယူမယ်အကယ်၍ပုဂ္ဂလိကသိထားတဲ့မြေကတော့ကျမတို့ကိုပြန်စစ်စားပေးမှရမယ်သိကုစံပေးတာကျမတို့မယူဘူးမှုရှိတယ်ဥပဒေရှိတယ်ညွှန်ကြားချက်တွေရှိတယ်ဒီတိုင်းသိကုစံကျမတို့လောကလက်မခံနိုင်ဘူးငုံနဲ့နိနိကကတော့ပေါ်ဆိုတာကိုပြောခဲ့တယ်ရှင
်အဲ့ဒီနေရာမှာဥတောင်းညွတ်တူတဲ့ပိုင်တဲ့နေရာတွေရှိတယ်လို့သူ့ရဲ့ညီမ၃ယောက်ပိုင်တဲ့နေရာတွေလည်းရှိနေတာပါအခုတော့သူဟာပိုင်နဲ့ကျူးလွန်မှုအကျိုးဖြတ်စည်းမှုစတဲ့ပုံမှန်တွေနဲ့အမှုရင်ဆိုင်ဖို့စတေမာလနောက်ပိုင်းကဒဝဲအချင်းထောင်ထောင်ချုပ်ကိုထက်ရောက်သွားပြန်ပါပြီ။သိစဲခံမြေထဲကလက်ရှိပိုင်ရှင်လို့ဆိုတဲ့မြေယာထောက်ထားရှိသူကအမှုဖွင့်တန်ကြားခဲ့တာပါ။လက်ရှိပိုင်ရှင်ဟာလည်းမြေသိမ်းခံထားရသူဖြစ်တဲ့အတွက်အစားထိုးအနေနဲ့ပြန်လည်ပေးရမှာဥတောင်းညွန့်ရဲ့မြေယာတွေကိုပေးတာဖြစ်ပြီးသူ့စီမှာအစိုးရကထုတ်ပေးထားတဲ့မြေယာထောက်ထားရှိပါတယ်။ဦးတောင်ညွတ်တို့မှာမြေယာနဲ့ပတ်သက်ပြီးအရင်လေလောက်စဉ်ကပြေစာထောက်ထားတွေလည်းရှိပါတယ်။မြေယာပိုင်ရှင်တစ်ကသူအသက်ရရှိခဲ့တဲ့မြေကိုခြံလာခတ်ရမှာဦးတောင်ညွတ်တို့နဲ့စကားများရန်ဖြစ်ပြီးအမှုဖွင့်တိုင်ကြားတာလည်းဖြစ်ပါတယ်
။မဟုတ်ဘူးရလားပြေစာထောက်ထားရလား။မင်းတို့ဘယ်ရလဲလို့
ဒီပြေစာထောက်ထားရလား
။ဒီပြေစာထောက်ထားရလ
ား။သူပါဝင်ဝင်းရံသူခုနှစ်ဦးကိုလည်းရဲတပ်ဖွဲ့ကတခါတည်းဖမ်းဆီးခဲ့တာပါ။ ဖက်စည်းခံရတဲ့အထဲမှာအသက်89နှစ်အရွယ်နဲ့အသက်16နှစ်အရွယ်မျိုးသမီးနှစ်ဦးကိုတော့အာမခံနဲ့လွှတ်ပေးလိုက်ပါတယ်။ဥတောင်းညော့ပါဝင်ဝင်းရံသူ9ဦးကိုတော့ဒဝဲအချင်းထောင်တွင်းမှာပဲချုပ်နှောင်ထားပါတယ်။ဒဝဲညွတ်နယ်ရဲတပ်ဖွဲ့မှရဲမှူးကြော်သိန်းကတော့လက်ရှိအချိန်ဟာကိုဗစ်ကူးစက်မှုမြင့်မားနေတဲ့အတွက်ကြောင့်မိသားစုဝင်တွေနဲ့တွေ့ခွင့်မပေးချင်တာဖြစ်တယ်လို့တုံ့ပြန်ပါတယ်
။ကိုဗစ်ကာလမှာသူတို့ရဲလို့မဟုတ်ဘူး။နော်လေသမားရဲလို့မဟုတ်ဘူး။မိအချုပ်တည်းရခါနဲ့ပတ်သက်ပြီးမိသူနဲ့မှပေးတွေ့ခွင့်မရှိဘူး။ပေးမတွေ့ဘူးပေါ့လေကိုဗစ်ကူးမှကြောက်လို့သို့တော့ပေးမယ်တွေ့မယ်စားအစားအစားဆေးဝါးတွေကိုတော့တိုက်ရိုက်ဖို့အဖွဲ့သူတို့ဒီကြားရနေပြီးတော့ကင်းအဖွဲ့နေပြီးတော့ပို့ပေးတယ
်ဖန်စီခံလဲသမားတွေလူအခွင့်ရေးနဲ့အညီဖြည့်ရှင်းခွင့်ရရည်တာဝန်ရှိသူတွေစီအကူအညီတောင်းခံစာပေးပို့ထားပါတယ်တနင်္သာရီတိုင်းဒေသကြီးဝင်ကြီးချုပ်လွှတ်တော်ဥက္ကဋ္ဌနဲ့တရားဥပဒေစိုးမိုးရေးဌာနနဲ့တရားမျှတမှုဆိုင်ရာလုပ်ငန်းများပေါင်းစပ်ညှိနှိုင်းရေးအဖွဲ့ခေါင်းဆောင်တွေစီကိုအကူအညီတောင်းခံထားတာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဒဝဲတိုင်းရင်းသားများပါတီကလည်းကြေညာချက်ထုတ်ပြန်ထားပါဗျ။ဒီလိုလေသမားတွေကိုဖမ်းဆီးခြင်းမှာကောင်းမွန်တဲ့စီမံခန့်ခွဲရေးနည်းလမ်းနဲ့လယ်ယာမြေအရေးကိုစီမံခြင်းမဟုတ်ဘဲအာဏာအလွန်ကျူးသုံးပြီးဖော်ဆောင်နေတာတွေတွေ့ရတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါဗျ။ဒါပေမဲ့လက်ရှိချိန်ထိလေသမားတွေနဲ့ပြည်လည်မှုမရသေးတဲ့အနေအထားရှိနေပါဗျ။လက်ရှိမှာရွေးကောက်ပွဲကျင်းပပြီးဖြစ်တဲ့အတွက်ဒွေလဲယာမြေပြိပခါကနောက်တက်လာမဲ့အစိုးရအစ်စ်ကိုစောင့်ကြိုနေဆဲဖြစ်ပါတယ်။အပြောင်းလဲတစ်ခုကိုမျှော်လင့်နေတဲ့မရွှေစင်ယူက
ဆိုရတယ်လားဘာမှဆိုတော့မျှော်လင့်ရင်ဒါကတော
့အစိုးရရဲ့လက်ထက်မှာဆိုတော့မျှော်လင့်တယ်ရှင
်။တ
က်တယ်လားတစ်ခုကိုဒီလိုပေါင်းနေလို့ပြီးမှာမဟုတ်တဲ့အတွက်ကျမတို့ကအဖြေတော့ရှာလိုက်မယ်လို့ဆိုရတဲ့ပုံမှာတော့မျှော်ကြီးမျှော်လင့်တာပေါ့ရှင်။
တင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနမယ်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီဆောင်မကိုဒဝဲဝက်ကကိုစော်ကရေးသားထားတာဖြစ်ပြီးတော့မမိုးမြင့်ကဆက်လက်တင်ဆက်ပေးသွားမှာပါ။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒဝဲဝက်ကကိုစော်မမိုးမြင့်ဒိုးတန်ကအေးအောင်ဇာနီနဲ့ဒိုင်ယန်ဂျိမ်းတို့ဖြစ်ပါတယ်။ဒိုးတန်တန်လှစ်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျုံတို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေး Agency SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒိုးတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင
်။ VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်ပြီးအပတ်စဉ်စနေနေ့တိုင်းထုတ်လွှင့်နေတဲ့မြန်မာနိုင်ငံရေးဆွေးနွေးခန်းအထူးအစီအစဉ်ကိုနားဆင်ကြပါမယ်။ရုပ်ပေါ်ဘွယ်လွန်ကာလမြန်မာနိုင်ငံရေးအခြေအနေအလားအလာတွေနဲ့ပတ်သက်လို့ Channel FFE Media ရဲ့ Editor ကိုမှုသစ်ကစီစဉ်တင်ဆက်နေပါတယ်ခင်ဗျာ။
ပတ်စဉ်တင်ဆက်ပေးနေတာဖြစ်တဲ့ရွေးကောက်ပွဲလွန်တာဝန်ဆွေးနွေးပွဲ2စီစဉ်ကနေကြိုဆိုလိုက်ပါရစေ။ဒီတစ်ပတ်မှာတော့ရွေးကောက်ပွဲလွန်ရပ်ပတ်စစ်ပတ်ဆက်ဆံရေးဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးသွားကြမှာဖြစ်ပါတယ်။အဲ့တော့ပါဝင်ဆွေးနွေးပေးဖို့တဲ့ဖိတ်ခေါ်ထားကြတဲ့သူတွေရှိပါတယ်။ဖိတ်ခေါ်ထားကြတဲ့သူတွေကတော့တရားရေးဝန်ကြီးဟောင်းတူဖြစ်ပြီးတော့နိုင်ငံရေးလေ့လာသုံးသပ်သူတူဦးဖြစ်တဲ့ဦးရထုတ်ဖြစ်ပါတယ်။နောက်တစ်ခါချက်ခိုင်မျိုးသားပါတီရဲ့နိုင်ငံရေးဦးဆောင်ကော်မတီဝင်ဦးလာစောဖြစ်ပါတယ်။နောက်တစ်ခါရပ်ပတ်စစ်ပတ်ဆက်ဆံရေးနဲ့ပတ်သက်တဲ့ပညာရှင်တူဦးဖြစ်တဲ့ပါမကဒေါက်တာဒေါမီမီဝင်းဘက်ဖြစ်ပါတယ်ဆိုတော့အားလုံးပဲမင်္ဂလာပါခင်ဗျဆိုတော့ကျွန်တော်တို့ဒီနေ့ဆွေးနွေးသွားမယ့်အကြောင်းအရာကဒီလက်ရှိမြန်မာနိုင်ငံရဲ့ခင်းကျင်းတွေကဒီစစ်ဖက်ရပ်ဖက်ဆက်ဆံရေးပေါ့ ဆိုတော့လက်ရှိချိန်မှာယူကောက်ဝဲကိုကျော်လွန်လာတဲ့ကာလဖြစ်ပြီးတော့နောက်ထပ်ဆိုရတဲ့ပြည်ပြောင်းမဲ့အခြေအနေရောက်နေပြီပေါ့နော်။ဆိုတော့ဒီလိုအခြေအနေမျိုးမှာဒီမြန်မာနိုင်ငံရဲ့ဒီရက်ဘက်ခေါင်းဆောင်အနေနဲ့စစ်ဘက်ခေါင်းဆောင်တွေကြားရတဲ့ဆက်ဆံရေးအခြေအနေကဘယ်လိုရှိနေသလဲပေါ့။နောက်တစ်ခါဒီလိုစစ်ဘက်ရက်ဘက်ဆက်ဆံရေးအခြေအနေမှာဒီဘလို့အကျက်တဲတွေကြုံနေရတာရှိပေါ့။ဒါဝင်ကျွန်တော်စပြီးမေးချင်ပါတယ်။အရင်ဆုံးတော့ကျွန်တော်ဆရာဦးရဲ့ထုတ်ပုံပဲစပြီးတော့ဆွေးနွေးပေးနေချင်ပါတယ်။လက်ရှိမြန်မာနိုင်ငံရဲ့အခြေအနေခင်းချင်းမှာစစ်ဘက်ရက်ဘက်ဆက်ဆံရေးကဘလို့အခြေအနေရှိလဲ။ဘာတွေတက်တဲတွေရှိနေလဲခင်ဗျာ။
ပြီးခဲ့တဲ့9နှစ်ပေါ့နော်2015ကနေပြီးတော့မှ2020အတွင်းမှာတော့တက်ရက်ဖက်နဲ့စစ်ဘက်ဆက်ဆံရေးကပုံမှန်လင်းပြောတော့နှစ်ဖက်လုံးကတန်တရားတွေရှိနေတယ်။နှစ်ဖက်လုံးကလည်းတစ်ခုရဲ့တယောက်ရဲ့နိုင်ငံရေးခံကဏ္ဍကိုတယောက်ကအတိမပြုချင်တဲ့စိတ်မရှိဘူး။အဲဒါကြောင့်မလို့ကျွန်တော်မြန်မာနိုင်ငံရေးအထူးသဖြင့်ငြိမ်းချမ်းရေးဖြစ်စဉ်တွေမှာကျွန်တော်တို့အခက်အခဲတွေကျွန်တော်တို့အများကြီးတွေ့ခဲ့ရတာ။အဲ့တော့ရွေးကောက်ပွဲနီးတဲ့အခါမှာလည်းအဲ့ဒီအခြေအနေကပိုပြီးတော့တိုးတက်မှုမရှိတဲ့အပြင်ကိုတမရိုဘက်ကသတင်းထုတ်ပြန်ချက်တွေပြုမှုဆောင်ရွက်မှုတွေကြောင့်အနိုင်ရပါတီဖြစ်လာမယ် NLD ပါတီနဲ့တက်မတော်ကြားမှာလည်းကျွန်တော်တို့ဆက်ဆံရေးတွေကတင်းမာမှုတွေရှိခဲ့တာပေါ့နော်အခုရွက်ကောက်ပွဲရလက်ကိုဖွက်ပေါ်လာတဲ့အခါမှာလည်းတက်မတော်ကလွန်ခဲ့တဲ့ဒီဇင်ဘာလ1ရက်နေ့ကထုတ်ပြန်လိုက်တဲ့ထုတ်ပြန်ချက်ကြောင့်ဟလာဒီ NLD ပါတီနဲ့တက်မတော်ကြားမှာလည်းအစုံတရာတင်းမာမှုရှိနေတာပေါ့အဲ့တော့ချုပ်ပြောမယ်ဆိုရင်တော့2015ကနေစပြီးတော့မှအရက်ဘက်နဲ့စစ်ဘက်ဆက်ဆံရေးဟာတယောက်နဲ့တယောက်ယုံကြည်မှုမရှိတဲ့အတွက်ကြောင့်မလို့ဆက်ဆံရေးကမကောင်းဘူးလို့ပြောလို့ရပါတယ်ဒါမို့လာမယ့်အစောအသစ်ကာလမှာတော့ဒီချင်းတွေတိုးတက်အောင်တွေ့အားလုံးကဝိုင်းဝန်းကြိုးပမ်းမှုလုပ်မယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဆရာဦးလာတော့ဒီဘက်ကပါများဆွေးနွေးချင်တာရှိမှာခင်ဗျာ
ဟိုအရက်ပတ်စစ်ပတ်ဆက်ဆံရေးဟာဒီလိုအခုပြောင်းပေါ့လေကျွန်တော်တို့အာဏာရှင်စနစ်တစ်ခုကဒီမိုကရေစီကိုအောင်ပြလာတဲ့ငံနိုင်ငံတစ်ခုကအရေးကြီးတယ်ဆောင်ရွက်စာတမ်းတွေ theory တွေစောင့်ကြည့်လို့ဖတ်ကြတယ် case study လည်းအများကြီးလုပ်ကြတယ်ဒါမဲ့ကိုအဓိကနှစ်ဖက်ပေါ့လေအဖက်မှာတော့တိတာတဲ့ပြောင်းလဲမှုတော့ကျွန်တော်တို့မတွေ့ရဘူးအဲ့တော့ရက်ဖက်စစ်ဖက်ဆက်ဆံရေးမကောင်းတဲ့အတွက်ကြောင့်ကျွန်တော်တို့မြန်မာနိုင်ငံရဲ့ကျွန်တော်တို့အမတန်အရင်ကြည့်ရလို့ကျွန်တော်တို့ယူဆထားတာပေါ့နော်တခြားလူတွေက judge ပါယူဆလိမ့်မယ်အဲ့တော့ပြည်တွင်းချင်းချင်းပြဿနာတိုင်းရင်းသားပြဿနာတွေဟာလည်းလက်ခဲတင်းလင်းဖြစ်နေရှိကိုမတွေ့နိုင်ဘူးအဲ့တော့ကျွန်တော်အတွေ့အကြုံပေါ့လေကျွန်တော်ကတော့ theory ထက်ကျွန်တော်ဖြတ်သန်းခဲ့တဲ့ဒီအထူးသဖြင့်လွတ်တော်အတွေ့အကြုံပေါ့လေပထမ9နှစ်မှာတော့ကျွန်တော်တို့ရဲ့ရခိုင်ပါတီကမိတ်ဆွေတွေပြောတာကတော့တွတ်တော်တဲ့မှာတော့ပထမဆုံးအတွေ့အကြုံနဲ့ပုတ်တိုက်မှုလေးတွေပါနေရှိတာပေါ့ဒါပေမဲ့အဲ့ဒီမှာအာနာရတဲ့ပါတီကလည်းဟိုကျွန်တော်တို့တက်မတော်နီးစပ်တဲ့ပါတီတော့တက်မတော်ကလည်းရှိရဆိုတော့ပြဿနာတိတ်ကြီးကြီးမားမားမရှိဘူးနည်းနည်းအရွေးကတော့နည်းနည်းတိတာအကောင်းကောင်းလေးပေါ့ချောချောမွေ့မွေ့လေးရွေးတယ်ပေါ့ဗျာဒါပေမဲ့ကျွန်တော်တို့ဖြတ်တဲ့9နှစ်ပြည့်ကြုံကြတော့ဒီလွတ်တော်တဲ့မှာရှိတဲ့ဒီတက်မတော်သားကိုယ်စားလှယ်တွေနဲ့ဒီကျွန်တော်တို့ဒီအများစုပေါ့လေ NLD ကိုယ်စားလှယ်တွေကြားထဲမှာတော့ကျွန်တော်တို့ကတော့တိတ်ပြောက်ကိုပြောင်း mutual respect ပေါ့နော်အပြန်လန်လေးစားမှုတွေပြဿနာတခုကိုအတူတူပေါ့ဗျာကောင်းချင်းဆိုင်ပြီးနေနေထိထိဖြစ်ချင်းကြမယ်ဆိုတဲ့စိတ်ဓာတ်မျိုးတော့မရှိဘူးတွင်းမဲ့ကြတော့ trust အားနေတယ်ပေါ့ဗျာ trust အားနေတော့ဒီကျွန်တော်တို့ဒီနိုင်ငံကြီးကိုဒီ democracy အရေးကိုတွန်းနေရတဲ့ကျွန်တော်တို့တိုင်းရင်းသားတွေကကြားထဲမှာညက်ပြီးတော့ဘာလုပ်ရမယ်မှန်းကိုမသိတော့အဲ့တော့လွတ်တော်ရဲ့ process ပါစစ်ဖက်ရဖက်ဆန်းဆန်းရေးဟာရှေ့ကိုလုံးဝကိုမရွေးခဲ့ဘူးနော်မရွေးမဲ့တက်စားမရွေးမဲ့အစားအချင်းချင်းကြားထဲမှာဘလူးဖော်မလာပြောဟိုအမုံတရားဆန်တဲ့ကျွန်တော်တို့ပြောဟိုအပြောအစူတွေဟာအဲ့နောက်ဆုံးတွတ်တော်ပိတ်ခါနီးပေါ့လေနောက်ဆုံးပိတ်ထွက်တော်ပြီးခါနီးမှာအဲ့ဝစီပုံပြင်ဆင်ရေးကိစ္စမှာတော့တော်တော်လေးခါခါတီးတီးဖြစ်တာတွေပြရတယ်ဒါဟာကျွန်တော်တို့စိတ်မကောင်းကြပဲအဲ့တော့တူတူပြောရင်တော့ trust အရင်အားနည်းနေတယ် mutual respect မရှိဘူးလို့ကျွန်တော်မြင်တယ်ဒါအရေးမကြီးဘူးလားဆိုအရေးကြီးတယ်ဒါတော့အရေးကြီးတဲ့ပြဿနာတစ်ခုကိုနှစ်ဖက်ခေါင်းဆောင်နေညှိနိုင်သလားမညှိနိုင်သလားတော့ကျွန်တော်မသိဘူးကျွန်တော်တို့တွတ်တော်ထဲမှာရှိတဲ့အဲ့သူတို့ရဲ့ NLD ကအမတ်တီပေါ့နော်ကျွန်တော်ဒီမိုကရက်တစ်ဆိုတဲ့လူတွေကြားထဲမှာတော့ဒီပြဿနာရဲ့အရေးကြီးမှုကိုအလေးနဲ့ရှိဖို့မရဘူးလို့ပဲကျွန်တော်မြင်တယ
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဒီနေရာမှာပမောကတော်မီဝင်ဘက်ကိုကျွန်တော်နည်းနည်းလေးအခြားပြီးကွဲပြားတဲ့ပုံစံဖြည့်မိနေတာကဒီရက်ဖက်စစ်ဖက်ဆက်ဆံရေးသဘောတဘာဝနဲ့မြန်မာပြည်ရဲ့အခြေအနေကိုဒီနှိုင်းရှင်ပြီးတော့ဟိုဖြစ်ဆက်ပြီးဆွေးနွေးပေးနေချင်ပါတယ်ဆိုတော့ရက်ဖက်စစ်ဖက်ဆက်ဆံရေးမှာတမရော်ရဲ့အခန်းကဏ္ဍနဲ့တမရော်ကနိုင်ငံရေးပါဝင်မှုအခန်းကဏ္ဍကိုလည်းဖြစ်နိုင်မယ်ဆိုရင်ဖြည့်ပြီးဆွေးနွေးပေးနေချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်ကျမကတော့စစ်ဖက်အရက်ဖက်ဆက်ဆံရေးပြောတာတဲ့ကိုကျမကစစ်ဖက်အရက်ဖက်ပူးပေါင်းဆောင်ရွက်ရေးကိုပြောစီခြင်းတယ်။ဘာလို့လဲဆိုတော့နိုင်ငံတော်ကာကွယ်ရေးနိုင်ငံတော်လုံခြုံရေးဆိုတဲ့တစ်ခုဟာအရက်ဖက်စစ်ဖက်ပူးပေါင်းဆောင်ရွက်ရေးမရှိလို့ရှိလို့ရှင်ပေါ့နော်။အခုအချိန်မှာအခုဗါရဒီ geopolitics မှာပေါ့နော်။အရန်ပဲမြန်မာနိုင်ငံအတွက်အရန်အန္တရာယ်ရှိတယ်လို့ပြောရမှာပေါ့နော်။ဟိုကျမတို့ရဲ့နိုင်ငံတော်လုံခြုံရေးလို့ပြောလို့ရှိရင်အများအားရက်ဖက်ကူပေါင်းဆောင်ရွက်ရေးနဲ့ကျမတို့က 3D diplomacy defense and development a thong 3d ya yan ye ji de so the defense ka ta kwe yin no but diplomacy ja ro naingan do blue kon
tantaman yi tantaman yi
tantaman yi okay tantaman yi and now we do development so ro ba siwa yi bo no siwa yi to de mu ai thong ku wo lou de kan ma a long pu paung pi do လောက်ပါတယ်နောက်တစ်ခုနဲ့တစ်ခုနဲ့ကလည်းဆက်ဆက်နေတယ်ဆိုတော့လေအဲ့ဒီဥစ္စာကျမပြောချင်တာဆက်ဆံရေးကျမပြီးတော့ဥပမလောက်ကင်နိုင်ဖို့အတွက်ကဘုရအရေးကြီးရလို့ချင်တယ်ကျမလည်းတော့ဒီလိုက်လို့ရှိရင်တချို့နေရာတွေမှာဒီဥပမဆောင်ရွက်ရေးတွေကမဆိုးဘူးအရန်တိုးတက်လာတယ်ဆိုပါတော့ဟိုနေဗာလဲ disaster relief နော် disaster relief ဆိုတော့ဘေးအန္တရာယ်ကယ်ဆယ်ရေ
းနော်
ဟုတ်ကဲ့ဘေးအန္တရာယ်ကယ်ဆယ်ရေးလှုပ်လို့ရှိလို့ရှိရင်ဒီမှာစစ်ဖက်အရက်ဖက်ပူးပေါင်းပြီးတော့လှုပ်တာအရန်အသေးချာအူတွဲပြီးတော့လှုပ်တာကျွန်မတွေ့ရတယ်ဆိုတော့ဟုတ်ကဲ့မြန်မာနိုင်ငံမှာတော့အများကြီး improvement เนาะအများကြီး improvement တော့အများကြီးလိုအပ်နေသေးတယ်ဒါပေမဲ့ကျွန်မပြောတာကတော့ဒီလိုပဲဖြည်းဖြည်းဖြည်းဖြည်းနဲ့တည်ဆောက်ရတာပေါ့เนาะကျွန်မတို့ဆိုပြောတဲ့ low hanging fruit ပထမဆုံးလွယ်တဲ့ဥစ္စာမှာပူပေါင်းလာလို့ရှိရင်အဲ့ဒီကနေပဲနည်းနည်းကျဲကျဲကျဲကျဲနဲ့ကျဲလာလို့ရှိလို့ရှိရင်တနည်းကြလို့ရှိရင်ဟိုနည်းအဆက်ဆံရေးကပို့ပြီးတော့ကောင်းလာမယ် at the strategic level ပေါ့ national level ပို့ကောင်းလာမယ်လို့ကျွန်မထင်ပါတ
ယ်။ Okay. Okay. ဆိုတော့ဒုတိယမေးခွန်းလေးဆက်သွားကြမှာဒုတိယမေးခွန်းကတော့ကျွန်တော်တို့ရက်ပတ်စစ်ပတ်ဆက်ဆံရေးလို့ပြောတဲ့အခါမှာအခါမှာလည်းမြန်မာနိုင်ငံခြေခဲကဒီအမျိုးသားချင်းကြားစည်းလို့ထည့်သွင်းပြီးစဉ်းစားတဲ့အခြေအနေရှိတယ်ပေါ့။ဆိုတော့အမျိုးသားချင်းကြားစည်းလို့ပြောတဲ့အခါမှာလည်းပြီးခဲ့တဲ့9နှစ်တန်းအတွင်းမှာပေါ့ဒီဘက်ပိုင်းမှာပေါ့ဒီတိုင်းရင်းသားတွေပေါ့တခြားဒီနိုင်ငံအင်အားစုတွေပေါ့ဝေဖန်ပြောဆိုကြတာကဒီမြေသားချင်းကြားစီကဒီအနိုင်ရပါတီနဲ့ဒီတက်မတော်နဲ့ဂျားရဲမှာပဲဖြစ်တဲ့ချင်းကြားစီလားပေါ့နော်တခြားဒီလူနည်းစုတွေတိုင်းရင်းသားတွေနဲ့ပေါ့ချင်းကြားစီခန့်ခန့်တာမရှိဘူးလားဆိုတော့ချင်းလူမေးပြောကြဆိုကြတာရှိပါတယ်ဆိုတော့ဒီနေရာမှာကျွန်တော်ဆရာဦးလာစောကိုမေးချင်တာကဒီချင်းကြားမြေသားချင်းကြားစီမှာတိုင်းရင်းသားတွေရဲ့ခန့်ခန့်တာဒီစစ်ပတ်ရက်ပတ်ဆက်ဆံရေးမှာတိုင်းရင်းသားတွေရဲ့ခန့်ခန့်တာကဘယ်လိုအခြေအနေမျိုးရှိနေလဲဘာတွေလိုအပ်ချက်တွေရှိနေဒါကိုဆရာဖြည့်ပြီးဆွေးနွေးပြပါအောင်ခင်ဗျာ
စစ်ဖက်ရက်ဖက်ဆက်ဆံရေးတမ်းမှာကျွန်တော်လည်းရက်ဖက်ဖက်ကကျုံးဝင်တာပေါ့နော်ကျွန်တော်စစ်ဗီလီယံတွေပဲကျွန်တော်တိုင်းရင်းသားပါတီကစစ်ဗီလီယံပဲကျွန်တော်တို့ကတိုင်းရင်းသားလက်နက်ကင်ကိုစီလည်းမဟုတ်ဘူးအဲ့တော့ကျွန်တော်တို့အဓိကကတော့အာဏာရတဲ့နိုင်ငံရေးပါတီတွေတိုင်းရင်းသားပါတီတွေနဲ့ဂျားထဲမှာလည်းပဋိပက္ခရှိတယ်အဲ့တော့အာဏာရနေတဲ့ဒီရက်ဖက်ပါတီနဲ့တက်မတော်ဂျားထဲမှာလည်းအဆင်မပြေဘူးဆိုတော့အဲ့ဒီမှာအဲ့ဒီဟာတစ်ခါနောက်ထပ်ဒီဘက်မှာရှိနေလက်နက်ကင်အဖွဲ့အစည်းတွေနဲ့တမတော်ထဲမှာလည်းအဆင်ပြေသလိုမပြေသလိုလို့နောက်ကျွန်တော်တို့ဒီလက်နက်ကိုင်ဖွဲ့စည်းနေတဲ့ဒီအစိုးရဂျာထဲမှာလည်းဖက်ဒရယ်ပြည်ထောင်စုတည်ဆောက်နေတဲ့ပတ်သက်လေအဆင်မပြေဆိုတော့ကျွန်တော်တို့ကဟိုဘယ်လိုဖော်မလဲဆိုဝိုင်းကြီးပတ်ပတ်ပြဿနာဖြစ်နေတယ်အဲ့တော့အဓိကကတော့ဒီစစ်ဖက်ရက်ဖက်ဆက်ဆံဆိုတာအရေးကြီးတယ်အဲ့တော့အရေးကြီးတယ်ဆိုရင်တကယ်ခေါင်းဆောင်တွေ stakeholder တွေနဲ့ဒါကိုပွင့်ပွင့်လင်းလင်းရှာပြီးဆွေးနွေးသင့်တယ်ကျွန်တော်တို့တစ်ခါမှဆွေးနွေးလို့မကြဘူးစစ်ဖက်ရက်ဖက်ဆက်ဆံရေးဆိုရင်ကျွန်တော်လွတ်တော်ထဲမှာဆိုရင်25ရာခိုင်နှုန်းအစိတ်သားဒါနဲ့ပဲဝဲလေလို့လာပဲအဲ့တော့ကျွန်တော်တို့ကတော့ဒီ28ဖွဲ့စည်းပုံပြဿနာလေးလာပြောင်း28ဖွဲ့စည်းပုံအောက်မှာတက်မတော်သား25ရာခိုင်နှုန်းပါတယ်ဆိုတာကိုတင်းအားတမဆွဲထုတ်ဖို့ဆိုတာတော့မဖြစ်နိုင်ဘူးဟောအဲ့ဒါကြီးကိုဇောင်းပေးပြီးလုံးတာလည်းမဖြစ်နိုင်ဘူးနောက်တစ်ခါ59စလုံးဖြစ်ပြီနောက်ကကျွန်တော်96ပြဿနာရှိသေးတယ်အဲ့တော့ဒီပြဿနာတွေကိုဘယ်ဟာကပိုအရေးကြီးတယ်လဲဘယ်ဟာကခုနကပြောတယ်လို့ပေါ့ဘယ်ဟာကအူတွဲလှုပ်ဆောင်လို့ရတယ်တယောက်နဲ့တယောက် trust ကိုတည်ဆောက်မယ် mutual trust ရှိရမယ်လိုက်လျောတင်တာတွေကိုလိုက်လျောရမယ်နောက်တက်မတော်နဲ့ဒီအစိုးရဂျားထဲမှာလည်းပဲဒီအာဏာရတဲ့အဖွဲ့အစည်းတွေဂျားထဲမှာလည်းကျွန်တော်ချော့ချော့ပွင့်မမြင်ဘူးဖွဲ့စည်းပုံပြင်ဆင်မှာဆိုလို့ရှိရင်သူ့မှုနဲ့ကိုမှုကျွန်တော်တိုင်းနေရတယ်ကိုမှုနဲ့ကိုနောက်တစ်ခါလက်နက်ကိုင်ဖွဲ့စည်းတွေကြပြန်တော့လဲကိုမှုနဲ့ကိုဆိုတဲ့အခါကျတော့ကျွန်တော်တို့ဟာအမျိုးသားပြန်လည်တင်ပြရဲ့ National Reconciliation ဆိုတာဟာအဲ့စစ်ပတ်ရက်ဖက်ဆက်ဆံရေးတခုတည်းတည်းမကတော့ဘူးနဲ့တိုင်းရင်းသားပြဿနာလည်းပါလာရတဲ့တော့ကြောင့်အဓိကဖြစ်တဲ့စစ်ပတ်ဆက်ဆံရေးမချော့မွေ့ဘူးဆိုရင်အပေါ်မှာမချော့မွေ့ဘူးဆိုရင်အောက်မှာလည်းပဲအလဲမှာရောအောက်ခြေမှာရောဘူးရှုပ်ပြေးသွားတယ်အဲ့တော့ဒီစစ်ပတ်ရက်ဖက်ဆက်ဆံရေးကဘလို့ချော့မွေ့တင်းတယ်လဲဆိုတာကိုအကယ်ဒမီသမားတွေလက်တွေ့သမားတွေခုနကပြောသလိုပါဘယ်နေရာမှာပူပေါင်းလို့ရမလဲဘယ်နေရာမှာညှိနှိုင်းလို့ရမလဲဆိုတာကိုလက်တွေ့ပေါ့လေတော့တကယ်လို့သူစားပတ်လေးတစ်ခုကစားပြီးအလုံးလောက်ရမယ်ကျွန်တော်အဲ့ဒီစမတ်ကလေးရှာတာလည်းကျွန်တော်မတွေ့ဘူးပြဿနာရှာတာပဲတွေ့နေတယ်တယောက်ကိုတယောက်ကြီးကြိုက်တယ်ပေါ့ဗျာကလေးဆိုးဆန်ဆန်နှဲ့ဆိုးဆိုးတယ်တယောက်ကဆိုတမျိုးနောက်တယောက်ကတမျိုးအဲ့ဒါမျိုးနဲ့ပဲဝဲလေဝဲလေပြောတဲ့အတွက်ကြောင့်အရေးပါစစ်ဖက်ဆက်ဆံရေးဟာ theory အပြင်လည်းအခိုင်အမာကျွန်တော်တို့မတည်ဆောက်နိုင်ဘူးလို့ဖြစ်ရှင်းမလားဆိုတော့လက်တွေ့မှာလည်းတကယ်ရှစ်ရှစ်ခေခေနွေးနွေးဆိုတော့မပြနိုင်ဘူးအဲ့တော့ညီလာခံတွေမှာဓာတ်ပုံရိုက်တယ်ဆိုတာရှိတယ်တခါတခါညီလာခံမှာတော့ကတစ်ဖက်ကပြောတာတစ်ဖက်ကပြောတာကကွန်ထရာဖြစ်နေသေးတယ်တခါတခါကျလည်းအရန်တူနေတယ်တူတာကိုလည်း ဘလို့တူတာကိုတက်ဖက်ကပြောတာနဲ့အရက်ဖက်ဒီဘက်နိုင်ငံရေးပါတီကပြောတာနဲ့တူနေပြီဆိုရင်တူတာကိုဘလို့ implementation လုပ်မလဲဆိုတဲ့ဟာလေလက်တွေ့ program ကလည်းဒီအစိုးရအနေနဲ့မလုပ်နိုင်ဘူးအဲ့တော့ကျွန်တော်တို့ဟာတကယ်ကြောင်ပိတ်ပြီးတော့ဝဲလေဝဲလေတွေပဲဖြစ်နေ
အ
ဲ့တော့နောက်ဆုံးအမုံတရားလိုပဲ25ရာခိုင်နှုန်းထွက်ဖို့59ဆလုံးအဲ့ဒါနဲ့ပဲရှုံတော့တိုက်ပြာဘာမှကိုရှိကိုမညွှန့်နိုင်ဘူးရွေးလေလို့ပြောကြတာပေါ့နော်ကျွန်တော်တို့တိုင်းရင်းသားတွေတော့မရွေးလို့မြင်တယ်
โอเคโอเคสรุปเสียอุหลาสรซื้อนี้ตัวเนี่ยเทมมาเนี่ยดีต้ายงาฤาคันกันน่ะป่าละนะแต่ว่าดีต้ายงาละละกันนี่ได้ชื่อตํารวจได้ชื่อนายาปาร์ตี้ได้ชื่อสรุปดูยินดาเสียอ่ะดิโหลกันนะดิเนเบลรู้สงว่าจ๋ายินดาเสียได้ชื่อนี่แหละบ่เอาละกันดิโหลยับสะบะสะตันเองกว่าดิอัจฉริยะชื่อโหลไอ้ไงอุยเทศนี่เนี่ยบ่ดีฉีนี่မျိုးกูบลูမျိုးต้องตัดฉีนน่ะละชื่อขึ้นนี่ไอ้ฉีนี่บ่ดิอินอาสุฤาก้วยปลาเนี่ยฉีนี่จ๋าเนี่ยก็ยินดาเสียแล้วแต่ว่าดิยับสะบะก้องๆนี่สะตันเองบ
่ปฐมาตะคู่ก็တော့NLD ရဲ့အနေထားပေါ့နော် NLD ကတော့သူကခုချိန်မှာအမျိုးသားပြန်လဲတင်မြှင့်လို့ပြောရင်တိုင်းရင်းသားကြီးရဲ့ကိစ္စတဲ့တပ်မတော်နဲ့သူနဲ့အပေးယူနားလည်မှုတစ်ခုရဖို့ကအရေးကြီးတယ်ဆိုတော့အာဟုပဲအခြေခံလို့တို့ကြောင့်မလို့ခုနဦးလာစောပြောသလိုပဲတိုင်းရင်းသားဒီကအခန်းကဏ္ဍမိမ့်မိမ့်လို့ဖြစ်နေတာပေါ့အဲ့အဲ့မှာလဲတတ်နဲ့ရက်ဖက်နဲ့ပြဿနာပေါ့နော် NLD ရဲ့ပြဿနာရှားမှာတကယ်ကတော့အဓိကဖြစ်နေတဲ့ပုံမှန်ကနှစ်ခုပဲရှိတယ်တစ်ခုက NLD တွက်ဆိုရင်59ဆလုံးတမ်းလို့ရဲဆိုရင်4436အဲ့တော့အဲ့နှစ်ခုနေပဲကျွန်တော်တို့ကပြီးခဲ့တဲ့9နှစ်လုံးမှာရက်တည်ပြီးတော့မှအငင်းကုန်ပြင်းနေကြတယ်အဲ့တော့ကျွန်တော်ကတော့အကြံပြုချင်တာကပထမတစ်ချက်ကတမ်းမတော်ရော NLD ရောကဟလာရမ်းခက်ခဲတဲ့59ဆလုံးနဲ့ပုံမှန်436ပေါ့နော်436ကိုခဏမေ့လိုက်ပါဆရာမကြီးဒေါ်မီဝင်းဘတ်ပြောသလိုပဲကျွန်တော်တို့အလွယ်ကူစပြီးတော့လုပ်နိုင်တဲ့အလုပ်တွေအများကြီးရှိတယ်အဲ့ဒါတွေကဟလာအဓိကအဖြစ်တိုင်းရင်းသားတွေရဲ့အခွင့်အရေးဆိုင်ရာကိစ္စတွေနိုင်ငံသားတွေရဲ့အခွင့်အရေးဆိုင်ရာကိစ္စတွေကောင်းမွန်သောအစိုးရအုပ်ချုပ်ပေါ်မှုတွေလိုအပ်တဲ့ချက်တွေအားရလိုက်ဆောင်မှုတိုက်ဖျက်လို့ကိစ္စမျိုးတွေစီးပွားရေးဖွံ့ဖြိုးတိုးတက်မှုလို့ကိစ္စမျိုးတွေဒီကိစ္စမျိုးတွေမျိုးတွေမှာအရင်ဆုံးဘုံသဘောတူချက်ရအောင်လုပ်ပြီးတော့မှအတိုင်းသားတွေပါဝင်လုပ်ပြီးတော့မှစမ်းလုပ်ကြည့်ပါလုပ်တဲ့အခါမှာတယောက်နဲ့တယောက်လက်တွဲလုပ်နေယုံကြည်မှုရလာလို့ရှိရင်ကျွန်တော်ခက်ခဲတဲ့ကိစ္စတွေကိုဖြေရှင်းမှုကောင်းတာပေါ့အခုကအခက်ဆုံးကိစ္စကိုသွားကင်ပြီးတော့မှအဲ့နာနဲ့ပဲကျွန်တော်တို့ကအချိန်ကုန်နေတော့လာမယ့်9နှစ်မှာတော့အဲ့ချင်းကပုံချင်းကညီကိုပြင်ဖို့လုပ်မယ်လို့ကျွန်တော်ထင်ပါတယ
်။ Okay okay ဆိုတော့ဒီပမကအမေမိုးဘတ်ဆံမိုက်တို့မေးချင်တာကတော့ဒီရက်ပတ်စက်ပတ်ဆက်ဆက်ဆက်ဆက်ရေးဆိုတဲ့နေရာမှာကျွန်တော်တို့ဒီတိုင်းတက်မတော်အနေနဲ့နိုင်ငံရေးမှာပါဝင်မှုခန့်ခံတာပေါ့ဆိုဘလို့ရှိတဲ့နေလဲပေါ့ဆိုတော့ဒီရက်ပတ်ကောင်းဆောင်နေနေတဲ့လေဒီတက်မတော်ပေါ်မှာဘလို့မျိုးသဘောထားတဲ့နေလဲပေါ့ဒီရက်ပတ်စက်ပတ်ဆက်ဆက်ရေးကောင်းမွန်တဲ့အခြေအနေတစ်ခုတည်ဆောက်ဖို့ဆိုဆံမိုက်နဲ့ဒီပမဘာများဆွေးနွေးချင်တာရှိလဲခင်ဗျာ
။ကျမကတော့ကျမပြောချင်တဲ့ဥစ္စာခုနဥယျာထုပြောသလိုမျိုးပဲဗာလဲအခုမြန်မာနိုင်ငံရဲ့ environment ကသူ့ရဲ့ environment ပဲเนาะအဲ့ဒီရှိတဲ့ဥစ္စာနဲ့ဘယ်ကနေပြီးတော့အလွယ်ဆုံးပေါ့เนาะစတခါလေကြားလို့ရှိရင်လည်းတချို့လူတွေကတခြားနိုင်ငံတွေကအပေါ်ကနေပြီးတော့အောက်ကိုစတယ်ညအပေါ်ကစပြီးတော့အောက်ကိုရောက်တယ်ဒါမဲ့လည်းအဲ့ဒီတိုင်းတချို့နေရာမှာကျတော့လည်းအောက်ကနေစပြီးတော့နည်းနည်းဖြည်းဖြည်းလုပ်ပြီးတော့အပေါ်ရောက်တယ်เนาะမြန်မာနိုင်ငံမှာတခုလိုအပ်နေတာကျွန်မအကြံပေးချင်တာကတော့ဟိုဗာလဲ mechanism ဒီလိုမျိုးထိတွေ့ဖို့ပေါ့เนาะထိတွေ့ပူးပေါင်းလုပ်ဖို့ mechanism တွေ level အမျိုးမျိုးမှာရှိတတ်ရှိဖို့လိုအပ်နေတာပေါ့เนาะဘာလို့ဆိုကျွန်မတို့ habits of dialogue ဆိုလို့ပြောမယ်အကျင့်ပေါ့เนาะ dialogue တယောက်နဲ့တယောက်နဲ့ထိတွေ့ပြီးတော့စကားပြောနိုင်တဲ့mechanism တွေ level များမှာ tactical level เนาะ operational level strategic level ရှိတင်တယ်အဲ့လိုရှိလာတော့မှ habits of dialogue ရှိတော့မှတယောက်နဲ့တယောက်နဲ့နားလည်မှုတွေနည်းနည်းလေးတူပို့ပြီးတော့ကြီးမားလာမယ်ပေါ့နော်ပို့ပြီးတော့တိုးတက်လာမယ်ခုနကတော့အလာဆော်ပြောသလိုမျိုးတခါလေကြားလို့ရှိရင်သူတို့ပြောနေတာအတူတူပဲဒါပေမဲ့တယောက်နဲ့တယောက်နဲ့ဘုံနေအရင်တော့ကဗာလဲ trust မရှိတော့ယုံကြည်မှုမရှိတဲ့အခါကျတော့ဒီလိုမျိုးမဆိုင်မှုဖြစ်သွားတယ်အဲ့ဒါကြောင့်မလို့you know dd mechanism ဒီမှာကျမတို့အမေရိကန်မှာလဲကျမတို့အမေရိကန် example အများကြီးယူတာပေါ့ဗာလို့ကျမဒီမှာဟိုကျမတို့ဗာလဲ911ဖြစ်တဲ့အခါမှာเนาะကျမတို့ခုဖြစ်တာဗာဒါ inter agency civilian agency တွေနဲ့ military agency တွေနဲ့ဟိုနေ especially ဟိုနေပေါ့เนาะ intelligence မှာပူးပေါင်းပြီးတော့မလုပ်ကြဘူးမ share မလုပ်ကြတဲ့အခါမှာအယုတ်ဆိုင်ကျမတို့မှာဟသွားတာဆိုတော့အဲ့ဒီကြောင့်မလို့ကျမတို့မှာ joint inter agency platform တွေ joint inter agency mechanism တွေကိုဖွဲ့လိုက်တယ်ဖွဲ့လိုက်တဲ့အခါပထမလေကျမတို့ဒီလုပ်တဲ့အခါမှာကျမတို့ဟိုဗာလဲပထမတော့နည်းနည်းဟိုနင်းဟိုတယောက်နဲ့တယောက်နဲ့လေ
ဆက်ဆံရတာနည်းနည်းခက်ခဲတယ်အဲ့တော့ဖြည်းဖြည်းဖြည်းဖြည်းလုံနေတယ်အခုဆိုလို့ရှိရင်တော့ကျမတို့ပူးပေါင်းဆောင်ရွက်တာပို့ပြီးတော့လွယ်ကူသွားတယ်ဆိုတော့လေကျမအဲ့လိုမျိုးပဲပြောစီချင်တာကအဆက်နေရာ level you know အဆုံမှာပေါ့နော်ဒီဒီ mechanism တွေတိဆောက်ထားလို့ရှိလို့ရှိရင်ဖြည်းဖြည်းဖြည်းဖြည်းအဲ့လိုမျိုးအာလို့ရင်းနဲ့ဒီဒီဥစ္စာတွေတချို့ you know နားလည်မှုတွေတိဆောက်နိုင်တယ်လို့ကျွန်မမှတ်ချင်ပါတယ်
โอเคโอเคครับสรุปจนนอกซุ้มเมย์ก็เลยตั้วจนนอกซุ้มเมย์นอกซุ้มเมย์ตรงก็တော့เราพวกอ่ะဒီလက်ရှိအခြေအနေပါဒီလက်ဒီခဲ့တဲ့တက်တန်း9နှစ်မှာတော့ဒီ NRD အစိုးရရဲ့ဥဆောင်เนาะဒီခုလာမယ့်9နှစ်ကလည်း NRD အစိုးရပဲဆက်ပြီးဥဆောင်ရမယ့်အခြေအနေပေါ့ဒီဒီအစိုးရတာဝန်ကိုဆက်ပြီးလုပ်ဆောင်ရမယ့်အခြေအနေရှိတယ်ပေါ့ဆိုတော့လက်ရှိအခြေအနေမှာလည်းတက်မတော်ရဲ့ဒီ Youth Corps Commission နဲ့ပတ်သက်တဲ့မှတ်ချက်တွေလည်းရှိတယ်အဲ့ဒါကဒီ Youth Corps နဲ့ပတ်သက်ပြီးတော့တက်မတော်ရဲ့ဒီပါဝင်မှုအခြေအနေတွေလည်းရှိတဲ့ခါကြတော့လက်ရှိကြုံတွေ့နေရတဲ့ဒီရပ်ပတ်စစ်မဲ့ဆက်ဆံရေးအချက်တဲတွေကိုဘလို့ကြော်လွားတဲ့နယ်ပေါ့ဒါတစ်ချက်ပေါ့နောက်တစ်ချက်ကတော့ကျွန်တော်တို့ဒီဒီ youth corps ဒီအစိုးရဖွဲ့ပြီးတဲ့နောက်မှာပြက်လာတဲ့အစိုးရအနေနဲ့ပေါ့ဆိုတော့ဒီပြောင်းဒီအစိုးရခေါင်းဆောင်တွေပြောင်းလဲတာလည်းရှိကောင်းရှိမှာပေါ့ဆိုဒီလိုခေါင်းဆောင်တွေအနေနဲ့ရက်ဘက်စစ်ဘက်ဆက်ဆံရေးကိုတက်မတော်ဘက်ကရောရက်ဘက်ကရောဒါကိုစပြီးတိစောက်တဲ့နယ်လို့ယူဆတယ်ပေါ့ဒါကိုကျွန်တော်တို့ဟိုကနောက်ဆုံးဝေးဆွေးနွေးပေးနေကြပါအရင်ဆုံးတော့ကျွန်တော်အငယ်ဦးရထုတ်ကိုပဲစပြီးဆွေးနွေးပေးနေကြပါခင်ဗျာ
ပထမဆုံးတစ်ခုကတော့ဗျာဟို NLD ဘက်ကိုပဲစပြောရမှာပေါ့နော် NLD ပါတီနေနေကပြီးခဲ့တဲ့9နှစ်မှာတော့သူကပထမဆုံးအချိန်သူအစိုးရတာဝန်ကိုစယူရတဲ့ကြောင့်သူမှလည်းစိုးရိမ်မှုတွေရှိမှာပေါ့တရားဥပဒေတစ်ခုခုပြောလိုက်လို့ရှိရင်ငါတို့အစိုးရကိုဒုက္ခပေးခြင်းလို့လားဆိုတော့တန်တရားကြီးလည်းရှိခဲ့မှာပေါ့တိုးတော့အခုဘာပြောအခု9နှစ်အထွေကြုံရခဲ့ပြီနောက်တစ်ခါဒုတိယတက်9နှစ်တက်တန်းတော့အခုတည်းပို့တော့ယုံကြည်မှုရှိရှိနဲ့လုပ်ငန်းကိုလုပ်စေချင်တာပေါ့ဆိုလိုတာအထူးသဖြင့်အဖွဲ့အစည်းတစ်ခုခုတိုင်းသားပါတီတစ်ခုခုကဝေဖန်ထောက်ပြတယ်မျိုးလုပ်လို့ရှိရင်ဒါကငါတို့ကိုစစ်တပ်နဲ့ပေါင်းပြီးလုပ်ချင်တာလားအမစစ်တပ်ကပြည်ခိုင်ထိုးနဲ့ပေါင်းပြီးတော့ငါတို့ကိုပြဿနာရှာတာတိုင်းသားနဲ့ပေါင်းပြီးတော့ပြဿနာရှာတာဆိုတော့အမြင်မျိုးမဖြစ်ဖို့လိုတာပေါ့နော်ဒါကတော့ချင်းပြောတော့အနိုင်ရသူရဲ့သဘောထားကြည့်မှုပိုလိုတယ်လို့ကျွန်တော်မြင်ပါတယ်နောက်တပ်မတော်ကတော့သူ့ရဲ့အဖွဲ့အစည်းပုံအခြေခံဥပဒေကပေးထားတဲ့နိုင်ငံရေးခန့်ကဏ္ဍကိုပြန်ပြီးတော့သုံးသပ်ဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်အရင်တုန်းကတော့ဒီအဖွဲ့အစည်းပုံအခြေခံဥပဒေဆွဲခဲ့တုန်းကတော့တပ်မတော်ရဲ့နိုင်ငံရေးအရသဘောထားတူတဲ့ပြည်ခိုင်ထိုးပါတီရဲ့ကိုကြောတော့နောက်ခံထားပြီးလာနိုင်ငံအမျိုးသားနိုင်ငံရေးတာဝန်လုပ်မယ်လို့သူယူဆခဲ့တာပေါ့ယုံကြည်ခဲ့တာပေါ့မျှော်လင့်ခဲ့တာပေါ့ဒါပေမဲ့ပြီးခဲ့တဲ့ရွေးကောက်ပွဲနှစ်ခုအတွေ့အကြုံရဒီပုံစံနဲ့လှုပ်တာကိုလူသူကလက်မခံဘူးဆိုတာသူတွေးခဲ့ပြီလေဒါကြောင့်မလို့တမ်းမတော်ကထွတ်တော်တွေမှာပါတဲ့ခံမျိုးမှာသူဒီဘယ်ပါတီဘက်ကမှမရဘဲနဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ဒုတာဝေရေးသုံးပါးပုံမှာပဲရပ်တည်မယ်ဘယ်သူနဲ့မဆိုလက်တွဲဆောင်ရွက်နိုင်တယ်ဆိုတဲ့ရပ်တည်ချက်မျိုးနဲ့ပြန်ပြီးတော့နေဖို့လိုတယ်ဆိုလိုတာကတော့ဘယ်ပါတီနဲ့မှတစိကမခံဘဲနဲ့တိကျရပ်တည်ဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်နော်တိုင်းရင်းသားတွေပေါ့နော်တိုင်းရင်းသားတွေအနေနဲ့ကတော့ခုရွေးကောက်ပွဲမှာလည်းကျွန်တော်တို့ပို့ပြီးတော့အများစုရလိမ့်မယ်လို့ထင်ပေမဲ့မရခဲ့ဘူးပေါ့တိုးတော့မရပြီမဲ့လည်းခုပြည်ထောင်စုတော်တွေမှာရှိနေတာရယ်နောက်တစ်ခါပြည်내လွှတ်တော်တွေမှာရှိနေတဲ့အခွင့်အရေးကိုသုံးချပြီးတော့မှဟိုလွယ်တဲ့လုပ်တဲ့နေစပြီးတော့မှအာဏာရပါတီနဲ့ပူးပေါင်းဆောင်ရွက်နိုင်ဖို့လမ်းကြောင်းရှာတဲ့နယ်လို့ကျွန်တော်ထင်ပါတယ်အဲ့ဒါဆိုတော့အဲ့သုံးပလဲလုတ်သွားရင်တော့ကျွန်တော်ထင်တယ်နာမည်9နှစ်မှာအရက်ဖက်စစ်ဖက်ဆက်ဆံရေးအခြေအနေတွေပို့ပြီးတော့တိုးတက်ကောင်းမွန်လာလိမ့်မယ်လို့ယုံကြည်ပါတယ်
ကျမတို့မျိုးမျိုးတစ်ချက်စနေပြပါအောင
်ဟုတ်ကျမရဲ့ဗါလဲဟိုဗါလဲ advice ကတော့ပေါ့
ဟုတ်ကဲ
့နေတာကတော့ခုနလိုမျိုးပဲဒီ mechanism တွေကိုဗါလဲတိဆောက်ဖို့တယောက်နဲ့တယောက်နဲ့ဥနေဗါလဲအပြန်လမ်းပေါ့နော်တစ်ခုကျမပြောချင်တာsomething like National Defense College you know မြန်မာနိုင်ငံမှာ National Defense College ကရှိတယ်အဲ့ဒီမှာကျမတို့အမေရိကန်မှာဆိုလို့ရှိရင်စစ်ဖက်ကအရက်ဖက်ကိုသွားတက်ကြတယ်ကွာတဲ့ရင်နဲ့အဲ့ဒီဥစ္စာနားလည်မှုတွေဖလဲသူတို့နှစ်ယောက်လည်းဒီ security နဲ့ပတ်သက်ပြီးတော့ဒီvocabulary ပေါ့နော်အသိအမြင်တွေနည်းနည်းcommon understanding ရှိလာတယ် common understanding လို့ပြောရအောင
်ဆိုတော့ဘာလို့ဒီကျပေါ့
ဟုတ်ကဲ့ဆိုအဲ့လိုမျိုးဒီဆိုတော့ academic environment ကြတော့နည်းနည်း neutral ဖြစ်တယ်လေ neutral ဖြစ်တဲ့အခါမှာအဲ့ဒီနေရာမှာတဲ့ရင်နဲ့တယောက်နဲ့တယောက်နဲ့အနားလည်မှုတွေရှိလာတဲ့အခါမှာဆိုပြီးလို့တကယ်ကိုယ့်ရဲ့ဗာလဲ department မှာပြန်ပြီးတော့အလုပ်လုပ်တဲ့အခါကိုယ့် agency မှာပြန်ပြီးတော့အလုပ်လုပ်တဲ့အခါမှာကျဒီ relationship ပေါ့နော်ဒီ area ပို့ပြီးတော့လုပ်လာတာလို့ပဲအဲ့ဒါကကျွန်တော်ဗာလဲဥပမာပေါ့နော်တခုအကြံပေး
ဟုတ်ကဲ့ဆိုတော့ဆရာဦးလာတော့သုံးသက်လေးဆွေးနွေးပေးပါဦးခင်ဗျာ
ကျွန်တော်ကတော့ဒီဟာဖွဲ့စည်းပုံပြဿနာဆိုရင်လည်းမှန်တယ်ပေါ့နော်ဖွဲ့စည်းပုံပြဿနာအကြောင်းလည်းပါတယ်ပေါ့ဟောဆိုဖွဲ့စည်းပုံဝင်ထိုက်တိုက်တော့ခုနဦးရထုတ်ပြောတယ်လို့ပေါ့4-3-6တို့တော့ကျွန်တော်59စလို့အဲ့တော့ကျွန်တော်တို့ကကျွန်တော်တို့ဒီတိုင်းရင်းသားလူမျိုးတွေနဲ့ကြတော့ကိုဒီသားမှာကိုစီမံခန့်ခွဲဖို့မဟုတ်ပါနော်ကိုဒါလည်း จดโดดเดมาเซมาปีวไอ้รอจโนมีนาก็ยุกบวยนี้มาဖွဲ့စည်းပုံပြင်မယ်လို့ကမန်းကတန်းလောက်တာခဲ့ဒီဖွဲ့စည်းပုံပြဿနာကိုဖြေရှင်းဖို့အတွက်လွတ်တော်ထဲမှာတကယ်ကိုပါဝါဖူးကောမဒီတစ်ခုဖွင့်ထားတဲ့ကျွန်တော်ကဒါတက်မတော်လည်းပါမယ်တိုင်းရင်းသားလည်းပါမယ်အမြဲတမ်း review လုပ်နေပြီးတော့ဘယ်နေဘယ်ချိန်ပြင်မလဲဆိုတော့ကို daily လုပ်မှာပေါ့ monthly daily လုပ်နေတဲ့လုပ်ပြီးတော့မှလုပ်မယ်အဲ့ဒီဟာမှာခုနဆိုဥပမာ NLD ဘက်ကပြောမယ်တက်မတော်ရဲ့25ရာခိုင်နှုန်းကိုဆုတ်ပေးပါဆုတ်မပေးရင်တိုင်းရင်းသားတွေခွင့်ရမပေးနိုင်ဘူးဆိုတဲ့လေတာမျိုးပြစ်လာတယ်အဲ့တော့161ကိုမပြင်နိုင်ဘူးတမတော်သား20ဆိုအဲ့တော့161မပြင်သမျှကျွန်တော်တိုင်းရင်းသားတွေကကိုယ်ပိုင်ပြထုံးကမရဘူးဆိုရင်ဘာလို့ Federal Audience ရရှိတော့တယ်လဲ Federal ရဲ့အခြေခံလေးကိုတော့မှ compromise လုပ်မပေးနိုင်ဘူးဆိုရင်တိုင်းရင်းသားတွေကဘယ်လိုလုပ်ယူမှလဲဒီ process ကိုအဲ့လိုမျိုးရှိသေးတယ်ကိုဘက်ကလည်း59ဆမှ59ဆအဲ့တော့59ဆတော့136တူအောက်မှာခုနကပြောတယ်လို့ပေါ့လွယ်တဲ့ဟာလေးတွေ gradually gradual reform လုပ်ပြီးတော့ trust ကိုတည်ဆောက်လို့မရဘူးလားအဲ့နခုအသေးကင်ထားပြီဆိုရင်ဘသူမှလည်းမချော်ဘူးဆိုရင်ကျွန်တော်ရဲ့ကြားထဲမှာညက်ပြီဆိုရင်ဒီနိုင်ငံဟာဘလို့လို့ညံ့ကြမှာလဲအဲ့တော့ကျွန်တော်ကလွတ်တော်ထဲမှာအလုပ်ဖြစ်တဲ့ကောမဒီကျွန်တော်တို့လွတ်တော်ထဲမှာအလုပ်မဖြစ်တဲ့လုံးဝအလုပ်မဖြစ်တဲ့ကောမဒီပြည်တွင်းညံ့ညိုင်းတဲ့တိုင်းသားကြီးကကောမဒီဆိုဘာမှကိုအလုပ်မဖြစ်ဘူးဘာမှလည်းနေသားလည်းမရှိဘာမှလည်း review လည်းမရှိဘူးเนาะ hearing လည်းမရှိတဲ့ကောမဒီမျိုးထက်တကယ်အလုပ်ဖြစ်တဲ့ကောမဒီတစ်ခုကိုတက်မတော်နဲ့အာဏာရတဲ့ပါတီနဲ့တိုင်းသားကြားထဲမှာတကယ်တော့ယုံယုံကြည်ကြည်နဲ့အဲ့ဒီဖွဲ့တဲ့ခါမှာလည်းပဲအာငါတို့ကနိုင်ရတဲ့ပါတီဆိုဟိုကစိတ်15ရောက်ထဲအတမတော်က2ရောက်ထဲတိုင်းရင်းသားပါတီက1ရောက်ထဲအဲ့ဒါမျိုးမဟုတ်ဘူးတကယ်ပါဝါပေးထားတဲ့ဟာမျိုးလုပ်ပြီးတော့ trust ကိုတည်ဆောက်မယ်ဖွဲ့စည်းပုံပြင်ဆင်ကိုအစအတည်းကရှင်းကပ်သွားမယ်နော်ဖြည်းဖြည်းချင်းဥမာတက်မတော်နဲ့လည်းဖြည်းဖြည်းဆုပ်ခွာရေးတော့ NLD ကလည်းတကယ် decentralize လုပ်ထားတော့ decentralize ဘယ်လိုလုပ်မလဲဖြည်းဖြည်းလုပ်မယ်နှစ်ခုပဲရှိတယ် NLD က decentralize လုပ်ရမယ်လေ federal ကိုသွားမယ်ဆိုရင် decentralize လုပ်ရမယ်တဲ့မတော်ကလည်းဖြည်းဖြည်းချင်းစုခွာရေးကိုလုပ်ရမယ်အဲ့ဒီကခုကြားထဲမှာသူတို့ကဒီဥပဒေ trust မရှိဘူးဆိုရင်တဲ့မတော်ကလည်းဖြည်းဖြည်းစုမှာမဟုတ်ဘူး NLD ကလည်း decentralized မလုပ်ရင်ကျွန်တော်တို့ကလည်း NLD ကိုယုံမှာမဟုတ်ဘူးအဲ့တော့အင်အားကြီးတဲ့အဖွဲ့တွေဟာနဲ့အင်အားငယ်တဲ့အဖွဲ့တွေဟာတယောက်ကိုတယောက်တကယ် mutual ပေါ့လေနော်တကယ်တိုင်းလူကြီးလူရှိချင်းခင်ခင်နဲ့နှွေးနှွေးထွေးထွေးလုပ်ဖို့အတရားဟာလွတ်တော်ပဲအဲ့လွတ်တော်မှာအဲ့ဒီဟာကို account ထဲပေါ်နိုင်ရင်တော့ရှိကိုနင်းနေရွေးမယ် account ထဲမပေါ်နိုင်ပဲနောက်ပထမ5နှစ်ကလည်းပဲว่าปอบบาคอมดีญาคอมเนี่ยยุคก็ไปนี่ขาจำเครดิตอยู่ရှင်โลอสูรตินสราမျိုးก็တော့ sorry ပဲကျွန်တော်ไอ้လိုမြင်တယ်ไอ้တော့လွတ်တော်မှာအခုဘယ်အစွားပဲတက်တက်အစွားကိုကက်ဘိနက်ဘလောက်ပဲကက်ဘိနက်မှာဘလောက်ပဲစမဖြစ်တဲ့ပုဂ္ဂိုလ်ပဲပါလွတ်တော်ဟာခုနကလို negotiation time status ကိုဆိုရင်ไอ้ဒီနိုင်ငံအရွေးဟာ civil military relation လာမကောင်းဘူးတိုင်းရင်းသားတွေလည်းမကောင်းဘူးလွတ်တော်ဟာไอ้တကယ်လို့ရန်ပွဲဖြစ်တဲ့ဘာမှမဟုတ်တဲ့ဇက်ပွဲလို့ပဲဖြစ်နေလိမ့်မယ်
โอเคပါโอเคပါဆိုတော့ကျွန်တော်ဆွေးနွေးသွားရတော်တော်လေးပြပြဆုံးဆုံးရှိပါတယ်ခင်ဗျာဒါပေမဲ့ဆက်လက်စစ်ပတ်ရွေးဆက်ဆက်ရေးဆိုတဲ့အခါမှာပုံကြီးကျေပြန်တာတွေရှိရတယ်ဆွေးနွေးကြရတယ်ဆရာအောင်ပါဆိုတော့ကျွန်တော်ဆွေးနွေးပွဲချိန်ကလည်းပြည့်သွားတယ်ဒီမှာပဲရမှာဖြစ်ပါတယ်အဲ့တော့ပါဝင်ဆွေးနွေးပေးကြတဲ့ဗမောက္ခဒမေမေဝင်းဘက်နောက်အင်ကယ်ဦးရထွတ်နောက်အင်ကယ်ဦးလာဆိုအားလုံးကိုကျေးဇူးတင်ကြောင်းပြောလိုပါတယ်ခင်ဗျာအားလုံးပဲကျေးဇူးပါခင်ဗျာ
အခုတော့သတင်းအချင်းချုပ်ကိုတင်ပြပေးပါမယ်ရှင်အမေရိကန်ပြည်ထောင်စုဂျော်ဂျီယာပြည်နယ်မှာလာမယ့်ဇန်နဝါရီလတည်းဒကြော့ပြန်ကျင်းပမယ့်အထက်လွှတ်တော်အမတ်ရွေးကောက်ပွဲအတွက် Republican အထက်လွှတ်တော်အမတ်နှစ်ဦးနဲ့အတူစီယုံရေးဆင့်ဖို့သမ္မတဒေါ်နယ်ထရန့်စနေနေ့မှာသွားရောက်ပါတယ်။ရွေးကောက်ခံသမ္မတဒီမိုကရက်ဂျိုးဘိုင်ဒန်စပီတာဝန်ယူမဲ့အချိန်အထက်လွှတ်တော်မှာဒီမိုကရက်နဲ့ Republican ဘယ်ပါတီကအများစုနဲ့ထိန်းချုပ်မလဲဆိုတာကိုဂျော်ဂျီယာပြည်နယ်အထက်လွှတ်တော်အမတ်ရွေးကောက်ပွဲရလဒ်ကအဆုံးဖြတ်ပေးမှာပါ။အယ်ရှာဘာအကြံဖက်ဝါဒီတိုက်ဖြည့်ရေးအတွက်ဆိုမာလီယာမှာတက်ချထားတဲ့ယာနဲ့ချီတဲ့အမေရိကန်တပ်ဖွဲ့ဝင်တွေကိုပြန်လည်ရုပ်သိမ်းနေပါတယ်။ပြင်သစ်ရဲတပ်ဖွဲ့ရဲ့အကြံဖက်မှုတွေကိုကန့်ကွက်ရှုတ်ချသလိုသမ္မတအီမန်နျူအယ်မာခရွန်ရဲ့လုံခြုံရေးမူဝါဒဆိုင်ရာအစည်းအဝေးတွေဟာလည်းပြည်သူလွတ်လပ်ခွင့်ကိုအကန့်အသတ်ဖြစ်စေနိုင်တယ်ဆိုပြီးစနေနေ့ခါပါရီမြို့တော်မှာလူပေါင်းထောင်နဲ့ချီဆန္ဒပြကြပါတယ်။ကမ္ဘာတစ်ဝှမ်းမှာစနေနေ့ထိကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူ66သန်းနီးပါးကိုရောက်ရှိခဲ့ပြီးဒီကူးစက်ခံရသူတွေထဲကအနည်းဆုံး42သန်းလောက်ပြန်လည်ကျန်းမာလာပြီလို့သုံးသပ်ထားပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါဖြစ်ပွားမှုကစနေနေ့အထိစုစုပေါင်း 98,000 နဲ့သေဆုံးသူ 2,082 ဦးရှိပါတယ်။VOE မြန်မာပိုင်းစီစဉ်ရဲ့တင်းနှင်းခွေနေမနက်ခင်းအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ VOE သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအပေါင်းစိတ်လက်ကြည်သာရှိကြပါစေရှင်။ VOE ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမသင်္ကီထိုက်ပါ။
This program has come to you from the Voice of America, Washington.